Welcome to the Voice of America in Burmese.
Washington Bureau of View American Tangani. Natalese October La Lie, Tening Rinim and Nakin season ago. Nemasano Dimon at Chamaigani Kunanaiti. Linometer Nasselli Lizen and Azete. Clanometer Tia Gozerogani, Tong and Pinny Babi. Chama Kimu Tepa. Dominican the Henrigo Gunyaway on it to Piopia Pibami. COVID-19 Kusan Muja. Walter Reed Sesioma. Tea Akuta Tanile. American Tamara Donald Trump.
At this time, the team and I are extremely happy with the progress
that we've made. ကျတဲ့ပြင်းတွေကသမရမှာဒီရောဂါအကူးဆက်ခံရကြောင်းစစ်ဆေးတွေ့ရှိခဲ့ရတဲ့နောက်သမရဟာချောင်းနှင်းငယ်ဆိုးသလိုအသက်ရှူရနည်းနည်းခဲ့ပြီးပင်မနှောင်းနယ်မှုရှိခဲ့ပေမဲ့အခုတော့အားလုံးကောင်းသွားပြီအချိန်တွေတိုးတက်မှုရှိတယ်လို့ရှင်းပြခဲ့တာပါဒါပေမဲ့သမရကိုဘယ်နည်းတော့ဆက်ပြီးဆေးဥမှာထားမယ်ဆိုတာမသိသေးဘူးလို့ပြောပါတယ်သမရကိုလောလောဆယ်မှာအသက်ရှူဆက်တက်ပြီးမထားဘူးလို့လည်းပြောပါတယ စ်ဆေးကြည့်ရှုချိန်ကသမရကသူအခုတော့ဆင်းရုံကနေဆင်းလို့ရတယ်လို့ဖြေခဲ့ကြောင်းနဲ့သမရဟာစိတ်သက်အထူးချမ်းခံရရှိတယ်လို့နောက်သမားတော်ကြီးတူဦးဖြစ်တဲ့ဒေါက်တာရှောင်းဒူလီကပြောပါတယ်။တင်းစားရှင်းလင်းပွဲအပြီးခဏကြာမှသမရကဒီဝေါ်တာရစ်စစ်ဆေးရုံကဆရာဝန်တွေသူနာပြုတွေနဲ့ဝန်ထမ်းအားလုံးအပြင်တခြားဆေးရုံတွေကအမှုရမ်းတွေအားလုံးဟာအံ့ဩလောက်အောင်ဆန်းဆောင်နေကြောင်း Twitter ကနေပြောကြားခဲ့တယ်လို့ဆေးရုံဝန်ထမ်းတွေရဲ့အကူအညီနဲ့သူနေကောင်းနေကြောင်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာသမ္မတဒေါနယ်ထရန့်တက်ရောက်ခဲ့တဲ့ပွဲတချို့ဟာ COVID-19 ရောဂါပိုးအကြီးအကျယ်ကူးစက်ပြန့်နှံ့စေနိုင်တဲ့ပွဲမျိုးတွေဖြစ်နေနိုင်တယ်လို့သုံးသပ်သူတွေကခန့်မှန်းကြပြီးဒီပွဲတွေကနေလူအများပြားကိုကူးစက်ခဲ့တယ်လို့ဘယ်သူကနေဘယ်သူစီကူးတယ်ဆိုတာသိဖို့တော့ခက်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာသမ္မတဟာဝါရှင်တန်ကသူ့ရဲ့ဟိုတယ်မှာကျင်းပတဲ့ September 25ရက်ရန်ပုံငွေရှာပွဲကိုတက်ရောက်ခဲ့တာဖြစ်ပြီးဒီပွဲကိုတက်ရောက်ခဲ့တဲ့RNC နိုင်ငံလုံးဆိုင်ရာ Republican Committee အကြီးအကဲ Ronna McDaniel မှာဒီယောဂါပိုးတွေ့ခဲ့ရတာပါနောက်တစ်နေ့မှာတော့သမ္မတအင်ဂျူကနေကွမ်လွန်ပူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအယူခံတရားရုံးတရားသူကြီး Amy Coney Barrett ကိုအစားထိုးခန့်ဖို့အတွက်သမ္မတအမည်တင်သွင်းတဲ့မိတ်ဆက်ပွဲကျင်းပခဲ့တာဖြစ်ပြီးတက်ရောက်လာတဲ့ပုဂ္ဂိုလ်တွေကိုသူတို့မှာဒီယောဂါမရှိကြောင်းစိတ်ဆစ်ချင်ရထားရင်နှာခေါင်းဆီးတက်ဆရာမလိုဘူးလို့ပြောကြားခဲ့တာပါCOVID-19 အကြီးကျယ်ကူးစက်စေတဲ့ပွဲအများပြားနဲ့တူဒီပွဲကိုတက်ရောက်ခဲ့တာကနေအကူးစက်ခံရတာဖြစ်နိုင်တယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ကဒီယောဂါကူးစက်မှုအတွက်ခြေရာခံရင်းနဲ့စောင့်ကြည့်ထောက်လန်းတဲ့ဤပညာဆိုင်ရာအကြီးကျယ်ဆူဇီဝီလ်တီကပြောပါတယ်အမေရိကန်လွှတ်တော်နှစ်မှာလွှတ်တော်အမတ်အနည်းဆုံး18ဦး COVID-19 အကူးစက်ခံနေရပါတယ် Republican Party က10ဦးနဲ့ Democratic Party က10ဦးမှာအကူးစက်ခံနေရတာဖြစ်ပြီးနောက်ဆုံးယောဂါပိုးတွေ့ခဲ့သူကတော့ယူတာပြည်နယ်အထက်လွှတ်တော်မှမိုက်လီဖြစ်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်။တောက်ချာနေကသမ္မတဒေါ်နယ်ထရန့်မှာ COVID-19 အကူးစက်ခံနေရတယ်လို့ကြေညာချက်ထွက်လာပြီးနိုင်ပိုင်းတွင်မှာပဲအသက်49နှစ်ရွယ် Republican အထက်လွှတ်တော်မှမိုက်လီမှာလည်းဒီရောဂါအကူးစက်ခံရတယ်လို့ကြေညာခဲ့တာပါ။ Connecticut ပြည်နယ်ကအသက်48နှစ်ရွယ် Democrat မှ Johanna Hinz ကလည်းသူ့မှာဒီရောဂါအကူးစက်ခံရတာကြောင့်ဆယ်လီရဲ့ quarantine လို့တီးခြားခွဲနေမှာဖြစ်ကြောင်းစက်တင်ဘာ20ရက်နေ့မှာကြေညာခဲ့တာပါ။တောက်ကြန်နေ့မှာ American သမ္မတ Donald Trump နဲ့သမ္မတကတော် Melania Trump တို့ COVID-19 အကူးစက်ခံရကြောင်းသတင်းတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲကမ္ဘာတစ်လောကခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကသမ္မတနဲ့သမ္မတကတော်တို့အမြန်ပြန်ပြီးချမ်းသာစေဖို့ဆုမွန်ကောင်းတွေတောင်းပန်နေကြတယ်လို့စနေနေ့မှာတော့တရုတ်မြောက်ကိုရီးယားနဲ့ New Zealand ခေါင်းဆောင်တွေကပါဆုတောင်းပေးခဲ့ကြပါတယ်။
国家主席习近平十月三号致电美国总统。
美国总统特朗普上面，特朗普老罗嘛，第二个古塞参加第二个对，第二特朗普习近平呢，特朗普老罗，但美元罗个什么钢铁啊讲呢？缅甸代表跟谁不首长辩论讲，澳洲把东亚第二苏啊又等等的嘛，今年开办嘞。 မြောက်ကိုရီးယားခေါင်းဆောင်ကင်မ်ဂျွန်အွန်းကလည်းသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရိုရိုအမြန်ပြန်ချမ်းမာစေဖို့ဆုတောင်းပေးတဲ့သတင်းစကားကိုစနေမနေ့ပိုင်းမြောက်ကိုရီးယားအစိုးရရဲ့ KCN နေသတင်းမှာကြေညာခဲ့တာပါ COVID-19 ကူးစက်ခံရတဲ့အမေရိကန်သမ္မတနဲ့သမ္မတဂရိုရိုအမြန်ပြန်ချမ်းမာစေဖို့နယူးဇီလန်ဝန်ကြီးချုပ်ရန်စင်တာအာဒန်ကလည်းစနေနေ့မှာပဲဆုတောင်းပေးခဲ့ပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 9.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတင်းငွေနေမနက်ခင်း VO ရဲ့သတင်းတွေကိုစက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာကိုဗစ်ပိုးကူးစက်တည်ဆုံးမှုတွေအရှိန်မြင့်နေတာကြောင့်ရောဂါကူးစက်မှုပြင်းထန်တဲ့လူနာတွေကိုအထူးကြမ်းမှကုသပေးနိုင်ဖို့ရန်ကုန်စစ်ရုံးကြီးအဆောက်အုံဟောင်းမှာ ICU သီးသန့်ဆောင်တစ်ခုအမြန်မွမ်းမံနေပြီလို့အရေးပေါ်ဌာနမှဒေါက်တာမော်မော်ဦးကပြောပါတယ်ရန်ကုန်စစ်ရုံးကြီးအရှိတ်ဘက်မှာရှိတဲ့သမိုင်းဝင်အဆောက်အဦးထဲမှာအောက်ဆီဂျင်ပေးနိုင်တဲ့နေရာ300ကျော်နဲ့ ICU အထူးကြမ်းမှကုသဆောင်ဂတင်30တက်ဆင်သွားဖို့အပြင်စစ်ရုံးကြီး ER အရေးပေါ်ဌာနမှလည်းလူနာရီအစဉ်ပြေအောင်အစဉ်မြင့်တိုးချဲ့ဖို့စီစဉ်နေပါတယ်။ဒါအပြင်ရန်ကုန်မှာ၄စင်အလျင်မြန်တိုးလာနေတဲ့ကိုဗစ်လူနာတွေကိုအချိန်မီကုသနိုင်ရင်းနဲ့ရောဂါရှိနေသူနဲ့တန်တရားရှိလူနာတွေကိုခွဲခြားထားနိုင်ရေးအခြားမြို့နယ်ဆေးရုံတွေဖြစ်တဲ့အင်းစိန်မြောက်ကလာနဲ့တင်ငန်းညွန့်ဆေးရုံတွေမှာလည်းတည်ကြားနေရာတွေစီစဉ်နေပါတယ်။ဒုမနာအားကစားကွင်းမှာလည်းကိုဗစ်အထူးကုနေရာတွေတိုးချဲ့တာအပြင်ရန်ကုန်ကွန်ဗင်းရှင်းစင်တာလိုမျိုးကိုဗစ်စင်တာတွေတိုးချဲ့သွားနေချိန်မှာတခြားတစ်ဖက်မှာလည်းလက်ရှိထိန်းချုပ်မှုဗျူဟာကိုလိုအပ်ရင်ပြောင်းဖို့လေးလာသုံးသပ်နေတယ်လို့ဂျမအီဝင်းဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးက VOA ကိုပြောပါတယ
် strategy တော့အခုလောလောဆယ်ဒီ container တွေပဲသွားနေရပါဘူး။နောက်နည်းနည်းကြာလာတဲ့ခါမှာ strategy တမျိုးသွားမယ်။ကျွန်တော်စလုပ်တဲ့ generic strategy ကိုကြည့်လိုက်ရင်မတူပါဘူး။နော်ကျွန်တော်ကအချင်းချင်း epidemiological condition မှာမတူကျွန်တော်တို့ strategy မဟာဒီနည်းပြပါတယ်လို့ပြောင်းရတာပေါ့ intervention ဆိုလို့။နောက်တခြားတဲ့လို့လို့မရဘူး။သူ့ဟာလည်းဒီလောက်သွားတာ။ကျွန်တော်တို့မှာဒီနေ့စဉ်the epidemiological situation ကိုကျွန်တော် analyze လုပ်နေပါတယ်ကျွန်တော်ကိုယ်အကြီးကျက်ပြီးတော့ PUI ကဘယ်လိုတက်လာလဲ positive ကဘယ်လိုတက်လာလဲ quarantine မှာဘယ်လိုအခြေအနေရှိသေးအခုလုံးမှာ
ကျွန်မဤတနာရဲ့စနေနေ့ညနောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူစုစုပေါင်း 16,500 နဲ့သေဆုံးသူ382ဦးရှိသွားပြီလို့ပြောပါတယ်ခင်ဗျာကိုဗစ်ကူးစက်မှုတိုးလာနေတဲ့မြန်မာနိုင်ငံအတွက်ရောဂါတိုက်ဖျက်ရေးဆိုင်ရာနည်းပညာနဲ့စေဝါးတွေကိုအိန္ဒိယကထောက်ပံ့သွားမှာဖြစ်တယ်လို့မြန်မာနိုင်ငံထဲမှာကိုဗစ် -19 ကာကွယ်ဆေးထုတ်လုပ်နိုင်အောင်လဲကူညီပံ့ပိုးသွားမယ်လို့အိန္ဒိယနိုင်ငံကပြောကြားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအွန်လိုင်းကတင်ပြလို့တဲ့နိုင်ငံရေးဝန်ကြီးဌာနတွေကြားဆွေးနွေးပွဲမှာအိန္ဒိယနိုင်ငံရေးဝန်ကြီး Harsh Ringla ကသတိပေးပြောကြားလိုက်တာကိုကူကားပြီးအိန္ဒိယနိုင်ငံတို့ Economic Times သတင်းမှာဖော်ပြပါတယ်။အိန္ဒိယနဲ့ Bangladesh နိုင်ငံရဲ့ထိပ်တန်းသုတေသနအဖွဲ့တွေပူးပေါင်းပြီး Bangladesh နိုင်ငံထဲမှာကိုဗစ်ကာကွယ်ဆေးကိုယ်တိုင်ထုတ်နိုင်အောင်အကူအညီပေးသွားဖို့အိန္ဒိယကဂတိပေးခဲ့ပြီးသတင်းပတ်အနေငယ်ကြမှာမြန်မာနိုင်ငံကိုအခုလိုကန့်လန့်လာတာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးဌာနတွေရဲ့ဆွေးနွေးပွဲအတွင်းအိန္ဒိယမြန်မာနိုင်ငံကြားတရားခံလွှဲပြောင်းပေးကိစ္စအမြန်သဘောတူစာချုပ်ချုပ်ပြီးလုံခြုံရေးပူးတွဲဆောင်ရွက်မှုကိုဆက်လက်တိုးချဲ့ဆောင်ရွက်သွားဖို့ဆုံးဖြတ်ခဲ့တယ်လို့အယက်သားနဲ့စီးပွားရေးကိစ္စတွေမှာအပြန်လည်တရားဝင်ကူညီပံ့ပိုးရေးကိုလည်းသဘောတူခဲ့ကြပါတယ်။ဒါအပြင်နှစ်ဖက်နိုင်ငံတွေမှာဖမ်းဆီးထားတဲ့နေသားဖြတ်ကျော်လှုပ်ရှားတဲ့သဘုံအကျဉ်းသားတွေလွှဲပြောင်းပေးဖို့ကိုလည်းသဘောတူခဲ့ပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့ထဲကသဘုံ22ဦးကိုဒီနှစ်အစောပိုင်းကအိန္ဒိယဘက်လွှဲပြောင်းပေးခဲ့ပါတယ်ခင်ဗျာ။အိန္ဒိယကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီး MM Naravani နဲ့အိန္ဒိယနိုင်ငံရေးဝန်ကြီး Harsh Ringla တို့ဟာတင်းငွေတွေနဲ့တင်းလာမြင့်ကြမြန်မာနိုင်ငံကိုအလေပတ်ရောက်ရှိလာမှာဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်ကြားနယ်စပ်တင်းမာမှုရှိနေခြင်းမှာမြန်မာနိုင်ငံကိုအိန္ဒိယရဲ့ထိပ်တန်းခေါင်းဆောင်တို့လာရောက်လည်ပတ်တာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးစရင်လာနဲ့ဗိုလ်ချုပ်ကြီးနာရဗနီတို့ရဲ့ခီးစဉ်တွင်နိုင်ငံတော်အတမန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်အိန္ဒိယခေါင်းဆောင်နှစ်ဦးဟာမြန်မာတမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့လည်းတီးတန့်တွေ့ဆုံမယ်လို့စနေနေ့ကထုတ်ပြန်တဲ့အိန္ဒိယနိုင်ငံရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်မြန်မာခေါင်းဆောင်တို့အဆိုအရနေဆက်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေလက်ထဲကိုတရုတ်လက်နက်တွေဝင်ရောက်လာနေတာအတွက်မြန်မာနဲ့တရုတ်ကြားဆက်ဆံရေးစိတ်ကတိကအောင်ဖြစ်နေခြင်းမှာအိန္ဒိယကသူ့ရဲ့အစင်းမြင့်ကိုယ်စားလှယ်တွေကိုအခုလိုဆေးလွှတ်တာဖြစ်ပါတယ်အိန္ဒိယနိုင်ငံသားဤဝန်ကြီးနဲ့ဆေးဦးစီးချုပ်တို့ရဲ့ခီးစဉ်တွင်ဗ ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်နိုင်ရေးကိစ္စကိုထဲသွင်းဆွေးနွေးကြမှာဖြစ်တယ်လို့ပါကစ္စတန်အခြေစိုက်အကြမ်းဖက်အုပ်စုတွေကဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာတွေကိုဝင်ရောက်စီယုံပြီးဒေသတွင်းလူညုံရေးကိုချိန်ချောက်နေတဲ့ကိစ္စကိုလည်းဆွေးနွေးပွဲရှိတယ်လို့မျှော်လင့်ရကြောင်းနယူးဒေလီတာဏမန်ရက်ကွက်ကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါရခင်ဗျာအပြစ်ကရန်ဆဲကြပါလို့နိုင်ငံတကာကတိုက်တွန်းနေတဲ့ကြားကပဲနေမင်းအငင်းပွားမှုဖြစ်နေတဲ့အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကြားနာဂိုနိုကာရာဘတ်ဒေသတစ်ဝိုက်မှာနှစ်ဖက်တပ်တွေခုနှစ်ရက်မြောက်တဲ့အထိစစ်ရင်တွေကတိုက်ပွဲပြင်းထန်ခဲ့ပါလေအဲ့ဒီဒေသရဲ့မြို့တော်စတပါနာကတ်ဟာအဇာဘိုင်ဂျန်တပ်တွေရဲ့ဘုံကျဲတိုက်ခိုက်တဲ့ပြင်းမှတ်ဖြစ်နေတယ်လို့အာမေးနီးယားဘက်ကပြောပါတယ်နာဂိုနိုကာရာဘတ်ဒေသခွဲထွက်ရေးဟာငြိမ်းချမ်းရေးအတွက်ထိရောက်တဲ့လုပ်ရဖြစ်တာကြောင့်နာဂိုနိုနိုင်ငံကအတိအမှန်ပြုကြဖို့စစ်ရင်တွေကတောင်းဆိုရင်ပိုင်နယ်တွေအတွက်နောက်ဆုံးတိုက်ပွဲကိုပြန်လည်စတင်ခဲ့တာဖြစ်တယ်လို့နှစ်ဖက်အာဏာပိုင်တွေကပြောပါတယ်အခုတိုက်ပွဲအတွက်အမေရိကန်ပြင်သစ်ရုရှားတို့ကရှုံချခဲ့ပြီးငြိမ်းချမ်းရေးဆွေးနွေးဖို့အင်ရှင်အဖြစ်လက်ခံမယ်လို့ရုရှားဘက်ကကန့်နှံ့ပါတယ်1992လွန်ကာလတွေကစလို့နာဂိုနိုကာရာဘတ်ဒေသပိုင်ဆိုင်မှုအငင်းပွားလာခဲ့တာပါခင်ဗျာတင်ငွေနေနေမနက်ခင်း VO ရဲ့သတင်းတွေကိုတော်ခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းစားတွေကိုနားဆင်ကြရမှာပါခင်ဗျာ
မင်္ဂလာပါသောတာရှင်များရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာ COVID-19 ရောဂါဖြစ်စေနိုင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခတ်ထားရပါတယ်တကယ်လို့သမ္မတတာဝန်မထမ်းဆောင်နိုင်ရင်သူ့နေရာမှာဘယ်သူကတာဝန်ယူရမလဲတကယ်လို့ဒုတိယသမ္မတရောအဲ့လိုဖြစ်ခဲ့ရင်နောက်ဘယ်သူတွေတာဝန်ယူနိုင်ပါသလဲဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်25မှာဗားရီပြဋ္ဌာန်းထားပါသလဲဒါနဲ့ပတ်သက်ပြီး VOE မြန်မာပိုင်းစီစဉ်ရေးအေဒီတာဦးကျော်စံတာကိုမေးမြန်းမှာဖြစ်ပါတယ်ရှင်ဟုတ်ကဲ့ပါအင်ကယ်ဦးကျော်စံတာမင်္ဂလာပါရှင
်မင်္ဂလာပါမတင်ပြီ
ဟုတ်ကဲ့အင်ကယ်အဲ့တော့ဒီအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံပြင်ဆင်ချက်25ဆိုတာကိုအကျဉ်းယုံပြီးတော့ရှင်းပြပေးပါရှင့်ကဲ
။ဒီလိုပြောရင်တော့သောသောကမတင်ကြီးပြောတဲ့အတိုင်းပဲအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်အကြီးအကဲဖြစ်တဲ့သမ္မတဒါမှမဟုတ်ရင်စူပင်းရင်အဆင့်မြင့်ဆုံးဖြစ်တဲ့ဒုတိယသမ္မတတို့တယောက်ယောက်ကွယ်လွန်တာဖြစ်စေဓာတုရထုတ်ပယ်ခံရတာနှုတ်ထွက်တာဒါမှမဟုတ်တာဝန်ထမ်းဆောင်နိုင်ခြင်းမရှိတဲ့အခြေအနေတွေဖြစ်လာတဲ့အခါမှာသူတို့ကိုဘယ်သူနဲ့အစားထိုးရမလဲအဲ့လိုအစားထိုးဖို့အတွက်ဘယ်ပုံပယ်သီးလုပ်ဆောင်ရမလဲဆိုတာကိုပြဋ္ဌာန်းထားတာဟာဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အမှတ်25ပဲဖြစ်ပါရခင်ဗျာ
ဟုတ်ကဲ့ပါရှင်ဆိုတော့ဒီအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အမှတ်25ကိုဘယ်ချိန်ကပြဋ္ဌာန်းပြီးတော့စတင်အသုံးပြုခဲ့ပါသလဲရှင
်ဒီမတိုင်ခင်တော့အမေရိကန်မှာသမ္မတဒုတိယတာဝန်မထမ်းဆောင်နိုင်တဲ့အခြေအနေရှိတဲ့အခါဒုတိယသမ္မတကပုံမှန်အဖြစ်တာဝန်ယူလာလေ့ရှိပါတယ်ဒါပေမဲ့1963မှာထိုစဉ်ကသမ္မတဂျွန်နက်ကနေဒီလုတ်ကြံခံရတော့သူလုတ်ကြံခံပြီးတဲ့နှစ်နာရီအတွင်းမှာပဲဒုတိယသမ္မတလန်ဒန်ဂျွန်ဆန်ဟာလီယန်ဘော်မှာသမ္မတအခြေချမ်းစစ်စာချင်းဆိုပါတယ်အဲ့လိုအပူတပြင်းလုတ်ခရရတာဟာလည်းပဲဒုတိယသမ္မတလည်းပဲလုတ်ကြံခံတဲ့အထက်မှာကံရရရဲ့ stress တင်းတွေထွက်လာတဲ့အတွက်လုတ်ခရရတာလို့နောက်ပိုင်းမှာဖြစ်ရှင်းချက်တွေထွက်ပါတယ်ဆိုဒီကိစ္စနဲ့ပတ်သက်ပြီးအဲ့သမ္မတဖြစ်လာတဲ့လန်ဒန်ဂျွန်ဆန်လက်ထက်မှာပဲ1965မှာအထက်လွတ်တော်နဲ့အောက်လွတ်တော်နှစ်ရလုံးကအမတ်သုံးပုံနှစ်ပုံကျော်ကအတည်ပြုတယ်။1969မှာပြည်နယ်ပေါင်းအလုံးရဲ့သုံးပုံနှစ်ပုံကျော်ကအတည်ပြုတဲ့အတွက်ကြောင့်ဒီပြင်ဆင်ချက်အမတ်25ဆိုတာတည်ဝင်အတည်ဖြစ်လာခဲ့ပါတယ်။ပထမဆုံးတော့တင်သွင်းတာကတော့1969မှာသူစဉ်ကသမ္မတရစ်ချတ်နစ်ဆန်ဝါတာဂိတ်အဆုတ်တော်ပုံနဲ့တရားဥပဒေထိခွဲရတော့သူရဲ့လက်အောက်ကဒုတိယသမ္မတဖြစ်တဲ့ဂျယ်ရယ်ဖော့ဒ်ကိုဒီပြင်ဆင်ချက်25ကိုပူကပြီးတော့အနာပေါ်ပြောင်းပေးခဲ့တာဖြစ်ပါတယ်။
အခုလောလောဆယ်မှာတော့သမ္မတဒေါ်နယ်ထရန့်ဟာကျန်းမာရေးကောင်းနေတယ်လို့သူဆရာဝန်တွေကပြောထားပါတယ်။အဲ့တော့လိုအပ်လာရင်တော့ဒုတိယသမ္မတကိုဒါလွှဲပြောင်းပေးရမယ်ဆိုရင်ရောပြင်ဆင်ချက်25ရဲ့လှုပ်ထုံးလုပ်နည်းတွေကဘယ်လိုရှိပါသလဲရှင်အကဲ
။ဟုတ်ကဲ့။ဒီညမှာ25မှာပြင်ဆင်ချက်25မှာပြဋ္ဌာန်းထားတာကတော့သမ္မတကအထက်လွှတ်တော်အကြီးအကဲနဲ့အောက်လွှတ်တော်အကြီးအကဲတို့စီကိုစာရေးအကြောင်းကြားမှာဖြစ်ပါတယ်အဓိကကတော့အထက်လွှတ်တော်အကြီးအကဲဆွဲနေမှာဒေါ်လာဆယ်အထက်လွှတ်တော်အကြီးအကဲဟာဒုတိယသမ္မတမိုက်ပင်းစ်ကိုတိုင်ဖြစ်နေတယ်။ဒါပေမဲ့သူ့ကိုအနာတွဲရမယ့်ကိစ္စဆိုတော့သူ့စီကိုမရေးရပါဘူး။သူမရှိတဲ့အခါအထက်လွှတ်တော်ဥက္ကဋ္ဌအဖြစ်ယာယီတာဝန်ထမ်းဆောင်မဲ့ဒေါ်လာဆယ်ကတော့ Republican Senator ပေါ့လေ။အဲ Chuck Grassley ကိုဆွဲပေးရမှာဖြစ်ပါတယ်။အင်္ဂလိပ်လူကတော့သူ့ကို President Pro Tempore လို့ခေါ်ရတယ် Pro Tempore ဆိုတော့ယာယီ legend စကား for the time being ပေါ့လေယာယီလို့အဓိပ္ပာယ်ရပါတယ်ဆိုတော့ထက်လွတ်တော်ရဲ့ဥက္ကဋ္ဌမရှိစီမှာယာယီတံဝန်ထမ်းဆောင်ရမယ်ထက်လွတ်တော်ဥက္ကဋ္ဌသူနဲ့အလွတ်တော်ဥက္ကဋ္ဌရုပ်စီကိုစာရေးပြီးတော့အကြောင်းကြားမှာဖြစ်ပါတယ်အဲ့ပြီးတော့မှအနာလွှဲမှာဖြစ်ပါတယ
်ဟုတ်ကဲ့တခုဆက်ပြီးတော့မေးချင်ပါတယ်အကဲအဲ့ဒါကတော့ဒီတမရရောဒုတိယတမရရောတာဝန်မထမ်းဆောင်နိုင်ဘူးဆိုရင်ကောဘယ်သူကဆက်ခံရမလဲရှင်
တော်ဆက်ခံနိုင်တဲ့လူအစင်းဆုံး inline သတ်မှတ်ထားတာကတော့သမ္မတမရှိရင်ဒုတိယသမ္မတဒုတိယမရှိရင်အောက်တော်ဥက္ကဋ္ဌလောလောဆယ်မှာ Nancy Pelosi ဖြစ်ပါတယ်အောက်တော်ဥက္ကဋ္ဌလည်းမရှိဘူးဆိုရင်တော့အထက်တော်ရဲ့ယာယီဥက္ကဋ္ဌစောစောကပြောခဲ့တဲ့ President Pro Tempore ဖြစ်တဲ့ Chuck Grassley ကိုဆွဲပြမှာဖြစ်ပါတယ်သူလည်းမထမ်းဆောင်မှုဆိုရင်တော့နိုင်ငံသားရေးဝန်ကြီးအခုလောလောဆယ်မှာတော့ Mike Pompeo ဖြစ်ပါတယ်အဲ့ဒီလေးယောက်ဟာဒါသမ္မတပြည်ရင်ယာရုတောင်ဝန်ဆက်လက်ထမ်းဆောင်နိုင်တဲ့အစဉ်အဆက်တန်စီနေတဲ့ရာဇဝင်ဖြစ်ပါခင်ဗျာအမေရိကန်ပရက်စီဒန့်ဥပဒေအရ
ဟုတ်ကဲ့ပါရှင်အငယ်ဦးကျော်စံသားကျေးဇူးတင်ပါတယ်ရှင်အကဲ
ကိုဗစ် -19 နဲ့ပတ်သက်ပြီးသိကျင်တဲ့အကြောင်းအရာတွေကိုအခမဲ့မေးမြန်းနိုင်တဲ့ National Call Center အနေနဲ့ဝန်ဆောင်မှုတွေထပ်ပြီးတိုးပေးဖို့စီစဉ်ထားတဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမိခါပါ National Call Center ကိုကိုဗစ်ပထမလိုင်းစတင်ခဲ့တဲ့ဧပြီလကစပြီးဖွင့်ခဲ့တာကြောင့်အခုဆိုရင်6လတည်းဝင်လာပြီဖြစ်ပါတယ်ကိုဗစ်ပထမလိုင်းကစလို့ကူးစက်မှုတွေပိုပြင်းထန်လာတဲ့ဒုတိယလိုင်းမှာပါပြည်သူတွေသိလို့သမျှကိုဖြေချနေစေဖြစ်တဲ့ call center ရဲ့ထပ်တိုးဝန်ဆောင်မှုတွေနဲ့ပတ်သက်လို့စေတုတေသနာဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကအခုလိုပြောပြလာခဲ့ပါတယ်
။စက်တင်ဘာလကနေစပြီး auto reply နဲ့မှာတစ်ခိုင်ဘာသာနဲ့နားထောင်လို့ရအောင်ပါထည့်ပေးထားပါတယ်။ကျွန်တော်တို့ call center ကိုဆရာဝန်တွေပေါ်ရင်လည်းတစ်ခါတည်းမှာဘာသာစကားဆင်ခြင်ပုံတော့သူတို့ဘက်ကဗမာစကားကိုနည်းနည်းနားလည်မှုဖြစ်ခဲ့ရဘူး။ကျွန်တော်တို့ကလည်းဂျူးလီလူတိုင်းကိုနားထောင်ရတာနည်းနည်းဖြစ်ခဲ့တာလို့ရှိရပါတော့။အဲ့တော့ auto reply answer တွေမှာတစ်ခိုင်လို့ကျွန်တော်တို့ကထည့်ပေးထားတယ်။ဆင်ထက်ပြီးတော့တခြားဆရာဝန် volunteer တွေဆက်ခေါ်ပြီးတော့ကျွန်တော်တို့ကအထက်ချက်နေတဲ့ဒီကနေ့တခုရှိတယ်အခု2019ကိုနှိပ်စီလိုက်လို့ရှိရင်လည်းကြားပါလိမ့်မယ်နံပါတ်6ဆိုတာတခုထပ်ထည့်ထားရတယ် quarantine site ကဒီလိုနေချင်လို့ရှိရင်နံပါတ်6ကိုနှိပ်ခုအဲဒီတော့ quarantine site ကမနေနေတဲ့နေရာလည်းအားများလာပြီအဲဒီအခါမှာ quarantine site ကအကြောင်းအရာတွေကိုပြန်ဖယ်ထုတ်လိုက်တော့ပေါ့ဗျာ
ကိုဗစ်ရောဂါနဲ့ပတ်သက်ပြီးသိကျင်တာတွေမေးမြန်းခြင်းရင်ပြည်တွင်းဘယ်ဖုန်း operator ကဖြစ်ဖြစ်နံပါတ် 1319 ကိုနှိပ်ကမေးမြန်းလို့ရပါတယ်ခေါ်ဆိုတဲ့ဖုန်းတွေကိုလိုင်းခွဲနံပါတ်5ခုကနေအလိုလျောက်စနစ်နဲ့ဖြေကြားပေးနေတာရှိတယ်လို့ဆရာဝန်တွေနဲ့တိုက်ရိုက်ဆွေးနွေးခြင်းနဲ့ဆိုရင်တော့လိုင်းခွဲနံပါတ်3ကိုထပ်နှိပ်ခေါ်ဆိုပြီးခေါ်ဆိုသူတဦးကိုအချိန်6မိနစ်ကြာမေးမြန်းနိုင်အောင်စီစဉ်ပေးထားတာဖြစ်ပါတယ်။ဒီ6မိနစ်ကိုတော့ငွေကောက်ခံတာမရှိပါဘူး။အခုတော့လိုင်းခွဲနံပါတ်69ပါထပ်တိုးဖို့စီစဉ်နေပြီးဒီအတွက်လက်ရှိမှာတော့ညှိနှိုင်းကစမ်းသပ်ထုတ်လွှင့်ဖို့ပြင်ဆင်နေပါတယ်။ကိုဗစ်ပိုးပထမလိုင်းပြန့်နှံ့ချိန်ကထက်အခုဒီချိန်မှာကောစင်တာကိုဆက်သွယ်မေးမြန်းလာတာတွေကပုံစံမတူဘူးလို့ဒေါက်တာမျိုးမျိုးမွန်ကပြောပါတယ်
။ဘုံတော်သူကအများဆုံးတိုင်းတာဒီစီနဲ့မာဇီအနေနဲ့ပြောမယ်ဆိုရင်ပထမလိုင်းကလည်းရန်ကုန်နဲ့အေရာဝတီကပထမဒုတိယပြီးတော့သခိုင်းမန္တလေးမကွေးပေါ့ဒါပထမလိုင်းနဲ့အခုဒုတိယလိုင်းဩဂတ်လလေးအစပြီးအခုချိန်မှာရန်ကုန်အေရာဝတီကပထမဒုတိယပဲတတိယလိုက်တာရခိုင်အခုဒုတိယဒုတိယလိုင်းမှာနောက်တကိုင်းနဲ့မန္တလေးပေါ့ဆူတောင်ခေါ်ဆိုမြေ23ရာခိုင်နှုန်းကဒီလက်ဒီသားရဖြစ်တယ်။လေးဖို့မျိုးသားရပထမလိုင်းတော့ကဘလို့ကောက်ရယ်မလဲတို့ဥသက်ပေါ်ပါဘူးလေရောဂါလက္ခဏာပါလေဒါမျိုးရင်းနေရများပြီအခုကျတော့ quarantine site ကနေအခု complaint တွေပြောရမျိုးရှိတယ်။နောက်သူတို့နေမကောင်းဖြစ်တဲ့ပုံစံလေးတွေနဲ့မျိုးရပြောတာဘလို့ဆက်သွယ်ဆောင်ရမယ်ဆိုတော့အဲ့ဒါမျိုးတောင်းတာရတယ်ပေါ့နော်။
မင်းမြန်ချက်တွေကိုဖြေဆိုဖို့စေတနာဝန်ထမ်းတွေအနေနဲ့တာဝန်ယူဆောင်ရွက်ကြတဲ့သူတို့အဖွဲ့မှာကျန်းမာရေးဝန်ကြီးဌာနကဆရာဝန်အယောက်90နဲ့မြန်မာနိုင်ငံဆရာဝန်အသင်းကဆရာဝန်အယောက်15ယောက်ပူးပေါင်းပြီးအဆိုင်ခွဲကတာဝန်ယူပြီးနေ့တိုင်းဖြေကြားပေးနေတာပါ24နာရီလုံးဆက်ကနေအလိုလျောက်ပြန်ဖြေတဲ့စနစ်ကိုလည်းပူးပွဲလှုပ်ဆောင်ထားလျက်ရှိပါတယ်ကျန်းမာရေးစာဆောင်အယ်ဒီတာလည်းဖြစ်ဟယ်လိုကျန်းမာရေးလူမှုဝက်ဆိုက်ထူထောင်ထားတဲ့ဒေါက်တာတူရိန်လှိုင်ဝင်းကတော့ call center ရဲ့လှုပ်ဆောင်ချက်တွေကကောင်းပေမဲ့လူသိနေနေရမှုဒီထက်ပိုပြီးပေါက်ရောက်စေခြင်းလေလို့သူကပြောပါတယ်
။ဒီဟာကိုဒီထက်ပိုပြီးတော့လူသိများအောင်လုပ်နိုင်ရင်တော့ပိုပြီးတော့ကောင်းမယ်လို့ကျွန်တော်တို့ယူဆတယ်။ဒီချိန်မှာကျွန်တော်တို့ကဒီ COVID call center ကိုပိုပြီးလူသိများအောင်ဆိုရင်တခြားပုံကြီးကမီဒီယာတွေအကုန်လုံးသူတို့ကဖိတ်ပြီးတော့လေသူရကနေထုတ်ပြန်ပြီးတော့ဒီဟာကိုတော့ဖြင့် WiFi ကူညီပေးပါဆိုပြီးတော့သူရရဲ့မှာရှိတဲ့ media channel တွေရောပုံကြီးကဘက်က media channel တွေရောသူတို့ရဲ့ဒီ Facebook Facebook channel တွေအကုန်လုံးဆိုရင်ကျွန်တော်တို့မရောက်ခဲ့တဲ့အရှိအောင်တို့လုပ်လို့ရတယ်။ Operator အားလုံးကနေပြီးအကုန်လုံးပြောင်းအောင်ဒီ Glass Message တွေလုပ်လို့ရတယ
်။ COVID-19 ရောဂါပြင်းထန်တဲ့အဆင့်ရောက်ပြီးအထူးကြက်မက်ကုသဆောင် ICU မှာအသက်ရှူတက်ကုသရတဲ့အရေးအတွက်ဟာကမ္ဘာမှာရောမြန်မာမှာပါတိုးလာနေပါတယ်။ယောဂအခမ်းရှိသူတွေ၊ကိုယ်ခံအားနည်းသူတွေနဲ့တက်ကြီးရွယ်အိုတွေဒီယောဂပိုကူးခံရရင်ပြင်းထန်တဲ့အဆင့်ရောက်နိုင်တာမို့ဆေးရုံအရောက်နောက်မကျဖို့အထူးအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေဘက်ကနှိုးဆော်ထားပါတယ်ရှင်။ကျွန်မမိခါပါ၊ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။မနက်ငယ်တွမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာလေးကိုပြန်ဆက်ပေးနေတဲ့ဒုတန်ပတ်စုံ podcast အစီအစဉ်ကနေပြန်ပြလိုက်ပါရယ်။ဒီအစီအစဉ်ကို Friendly on Myanmar နဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါရယ်။ကျွန်မကတော့အမီပါ။ COVID-19 နဲ့ပတ်သက်ပြီးမရှင်းလင်းတဲ့အစိုးရရဲ့ထုတ်ပြန်ချက်တွေကိုနားလည်ဖို့ပြည်သူတွေကရုန်းကန်နေရပါတယ်
။ဒီလိုမျိုးနဲ့မြင်ရကြတော့ဟာသူကပြည်သားချက်တွေထုတ်ပြန်နေတာလေဆိုမရှင်းမလင်းဖြစ်နေတာပေါ့နော်။ကျွန်တော်မြန်မာသားဘုရားကျောင်းသားတွေတော့နားမလည်ဘူးကြာလို့မြန်မာသားပဲအတူပါပါတယ်ပြန်ခေါ်ရင်လည်းသိမဟုတ်ဘူးပဲ
ရန်ကုန်မြို့ကကိုထအောင်ကျော်ဖြစ်ပါတယ်မြို့တော်ဒီမှာ COVID-19 ရောဂါပြင်းထန်စွာကူးစက်ပြန့်နှံ့လာတဲ့အတူခက်စိတ်စိတ်ထုတ်ပြန်လာတဲ့အစိုးရရဲ့ထုတ်ပြန်ချက်တွေကိုနားလည်ဖို့ကြိုးစားနေတဲ့ပြည်သူတွေရဲ့အကြံကိုနားဆင်ရမှာဖြစ်ပါတယ်ဒီဆောင်မအပြည့်အစုံကိုဒုအတန်သတင်းထောက်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပါ2020စက်တင်ဘာလမှာ COVID-19 ရောဂါဟာမြန်မာနိုင်ငံကိုကူးစက်လုံးမြင့်မြင့်နဲ့အသွင်ပြောင်းပြီးတကြောပြန်လာခဲ့ပါတယ်။အစိုးရကရောဂါကူးစက်နှုန်းကိုထိန်းချုပ်ဖို့အတွက်ရောဂါတိုက်ချက်ရေးမှာပါဝင်လာကြတယ်။ရုပ်တော့အုပ်ချုပ်ရေးမှုကလည်းပြည်တော်စုအဆင့်ကြီးဝင်ကြီးဌာနနဲ့ကော်မတီတွေအားလုံးကိုထုတ်ပြန်ချက်တွေတတိတန်းကြီးထုတ်ပြန်ပြီးတုံ့ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်တွေမှာမရှင်းလင်းမှုတွေအချက်အလက်အသေးစိတ်တွေမပါတဲ့အတွက်ထုတ်ပြန်ချက်ကိုအကောင့်ထည့်ဖို့နေတယ်ရွက်ကွာအုပ်ချုပ်ရမှုနဲ့ပြည်သူတွေအကြားအငင်းပွားမှုတွေလည်းရှိနေပါတယ
်ဒီကအဓိကတော့မို့လို့ထုတ်ပြန်ချက်ကရှင်းရှင်းလင်းလင်းပြည်သူနားလည်တဲ့ထုတ်ပြန်ချက်ကိုထုတ်ပြန်ရင်တော့ပြည်ကောင်းတာပေါ့လေရှင်းရှင်းလင်းလင်းပေါ့ထုတ်ပြန်ကြမှာတော့ထုတ်ပြန်ချက်တွေကတော့ကျွန်တော်တို့ကတော့ဘာမှတော့မပြောလို့ပါဘူးဒီလိုထုတ်ပြန်တဲ့အတိုင်းကျွန်တော်တို့ကလိုက်နာရမှာပဲလေလိုက်နာပြီးတော့ဒီကနေ့ဖြန့်ဝေရှာကြည့်ပြန်လောက်ရမှာပဲလေကျွန်တော်တို့ကတော့အကဲခဲကြီးတဲ့ဟာတွေကတင်ပြပါတယ်ကြည့်ရတယ်ဆရာကြီးကတော့သင်ပြတဲ့အားလည်းရှိတယ်ပြတဲ့အားလည်းရှိပါတယ်ဒါတွေကတော့ကျွန်တော်တို့ပြောနေတာလို့လည်းပြီးမှာမျိုးပါကျွန်တော်တို့ဘာပြီးပါညင်ကြက်ပြီလာတော့လုပ်ပြရမယ်ပြည်သူ့အတွက်ပဲဆိုတဲ့ဆန္ဒလည်းရှိတယ်ကျွန်တော်တို့
ဆန္ဒရညွန့်နယ်ရွှေလင်းမန်းရက်ကွက်အုပ်ချုပ်ရေးမှုဦးလင်းနိုင်ညက်ပါညွန့်နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတစင်ညွန့်ကြားလာတဲ့ဌာနဆိုင်ရာအမိန့်တွေကိုအကောင့်ထည့်ဖို့နေရသူဖြစ်ပါတယ်ကိုဗစ် -19 ကာလမှာကြုံရတဲ့ပြောလို့မကုန်နိုင်တဲ့အခက်အခဲမျိုးစုံကိုအရင်အုပ်ချုပ်ရမှုတွေကြုံခဲ့မှုမှမဟုတ်ဘူးလို့လည်းသူကပြောပါတယ်။အဓိကအခက်အခဲကတော့ညွှန်ကြားချက်တစ်ခုကိုအကောင့်ထည့်ဖို့ရင်ပြည်သူဘက်ကအဆင်မပြေလာတဲ့အခါမှာအုပ်ချုပ်ရမှုတွေနဲ့ထိတ်တိုက်ပြဿနာတွေဖြစ်လာကြရတာပါ။ထင်ရှားတဲ့ဥပမာတစ်ခုကတော့စက်တင်ဘာလ9ရက်နေ့ကရန်ကုန်တိုင်းဒေသကြီးအတွင်းက27မြို့နယ်ကို Stay at Home ကြီးညာလိုက်တဲ့ထုတ်ပြန်ချက်ပါ။အဲ့ဒီကြေညာချက်ထုတ်ပြန်ပြီးတဲ့နောက်တစ်နေ့မှာတော့ရဲကွက်အတီးတီလမ်းအတီးတီရဲ့ခြေတွေမှာလမ်းတွေကိုတစ်သားတွေတန်ကြားတွေတန်ဆူကျိုးတွေနဲ့အသေးကရန်ထားလိုက်ကြပါရဲ
့ဆက်ကောင်းတော့လက်ကိုကျေးဇူးဒီဘက်မှာတက်ချင်အမားကြီးများဝက်ဆက်သွားလာလို့ပြောပြီးမဟုတ်ပါ
အဲ့ဒီလိုလုပ်ကြတာတွေကြောင့်စကားများရှင်ပြခဲ့ရတာတွေရှိသလိုလူမှုကွန်ရက်ဆမင်နာပေါ်မှာဆိုရင်လည်းဝေဖန်မှုတွေများကြခဲ့တာနိုင်ငံတကာကနိုင်ငံနာမည်တွေကိုညွှန်းတဲ့တစ်ခုချင်းစီရဲ့နာမည်ပြောင်းနေပေးရတဲ့အထိဖြစ်ခဲ့ရပါတယ်။ကိုထက်အောင်ကျော်ကတော့ရန်ကုန်မြို့ရဲ့ကိုဗစ်ကူးစက်မှုအများဆုံးမြို့နယ်တစ်ခုဖြစ်တဲ့တင်ငန်းကျွန်းမြို့နယ်မှာနေပါတယ်။သူက
ကိုဗစ်ကဟိုဆိုရလို့အကောင်ကဘယ်လိုပုံစံရှိမှန်းတော့မသိရဘူးနဲ့သူဝင်းနေတဲ့ကားရောဘာလို့ဘယ်လိုလုပ်အဆင်ပြေမလဲနော်။ဟိုဆိုတော့အဲ့မှာမှကိစ္စအောင်လေးပါတယ်ရှိသေးတယ်။အဲ့ကိစ္စအောင်လည်းမတ်မတက်ဘူးဆိုတော့တော်တော်ကြီးရတဲ့ဟာမျိုးတွေပေါ့နော်
။တကယ်ရောလော့ဒေါင်းနဲ့ stay at home ကိုလွဲမှားပြီးပြုလုပ်တယ်လို့လည်းပြည်သူတွေကဆိုကြပါရဲ့။လမ်းပိတ်တာကြောင့်အခက်အခဲကြုံရတဲ့ပြည်သူတွေရဲ့ဝေဖန်မှုတွေရှိလာတဲ့အတွက်စက်တင်ဘာလ12ရက်နေ့မှာတော့လမ်းတွေကိုအသေးမပိတ်ဖို့တိုင်းဆိုရကပြန်လည်ထုတ်ပြန်ခဲ့ပါရဲ့။ဒါဟာကိုဗစ်ကကွယ်ရေးအတွက်အစိုးရဌာနအချင်းချင်းအမိန့်စာကိုဝန်ထမ်းတွေတောင်တေချာနားမလည်ပဲနားလည်မှုလွဲခဲ့ရတဲ့ဖြစ်ချက်မှာအစိုးရထုတ်ပြန်ချက်တွေကိုလိုက်နာဖို့စူးစမ်းနေတဲ့ကိုထက်အောင်ကျော်ကတော့
အစိုးရအပိုင်းမှာလည်းသူတို့အခက်အခဲနဲ့သူတို့ရှိနေရှိမှာပေါ့လေကျွန်တော်မြင်တဲ့အမြင်ကတော့ဟိုဟာသူတို့က မြင်သားချက်တွေထုတ်ပြန်နေဟာတွေဆိုရင်မရှိမလင်းဖြစ်နေပါဘောနော်ကျွန်တော်မြန်မာသားဘွေရចောင်းသားတွေတော့နားမလည်ဘူးဗျာလို့မြန်မာသားပဲအတူဟာဘာလည်းပြန်ခေါ်ရင်လည်းသိမဟုတ်ဘူးပေါ့အဲ့တော့ဒါကတော့ဟိုသူတို့ကလည်းအဲ့လိုပေါ့ဟိုမွေးမသီးတုံမကျူးရှင်လဲလျှောက်တာဗျာလဲဆိုတာအဲ့လိုမျိုးလှုပ်ချင်ပုံရပါတယ်တစ်ဖက်မှာလည်းစောင်းဝင်နေမပြေတဲ့လူကအုံကြွလာရင်ဒီအခြေအနေဘယ်လိုဖြေရှင်းမလဲပေါ့နောက်တစ်ဖက်မှာလည်းယောဂအောင်မပြတ်ပွားစေချင်တဲ့အတွက်အားလုံးကတော့အိမ်မာနေပြီးချင်းတယ
်တချို့ကတော့ဆိုရှယ်မီဒီယာမှာတွေ့ရတဲ့အစိုးရရဲ့အမိန့်စာနဲ့ထုတ်ပြန်ချက်တွေကိုသူတို့နားလဲတလောက်ပြန်လဲရှင်းလင်းရေးသားပြီးတော့ဝေမျှနေကြပါတယ်ချင်းမနာမျိုးနယ်မှာနေတဲ့မက်ဆီမာဝေကတော့ဆိုရှယ်မီဒီယာပေါ်ကသတင်းအချက်အလက်တွေကိုတေချာစစ်စစ်ပြီးမှယုံကြည်တတ်သူဖြစ်ပါတယ်။သူကအ
မိုးချက်ကတော့သူရဲ့ဒုံဆောင်တိုင်းနဲ့သူကသွားနေတာပါပဲ။အရင်ကလည်းပြောတယ်နားလဲအောင်ဒီအခုကတော့ဖက်နေကြတဲ့အခါမှာဒီသတင်း page ကိုနားတော့လဲတယ်။အမိန့်စာရင်းကတော့လည်းရှုပ်နေသေးတယ်။အမိန့်စာတိုင်းလေးကနားမယ်။အဲ့ဒါကြောင့်ဘာလို့ ਆ လဲဆိုတော့နားလဲတဲ့သူတွေကနေပြီးတော့ကျမတို့ပဲမဟုတ်ပါဘူး။တကယ်ဟိုနားလဲတဲ့သူတွေကဒီဟာကိုဖတ်ပြီးတော့ point out လုပ်ပြီးတော့ကို Facebook ကိုအကောင့်မှာကိုပြန်တင်ပေးလိုက်တဲ့အခါမှာကိုရဲ့ friend 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 ပေါ့ public နဲ့တင်ပေးလိုက်တဲ့အခါမှာအကောင့်ကနားလဲသွားတဲ့အခါကျပြည်သူတွေရှုပ်ရောက်တာမြန်နေပေါ့
အစိုးရရဲ့ထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးပထမလှိုင်းတော့ကလည်းပိုတွေးလူနာစည်ရင်ထုတ်ပြန်တဲ့အခါနားလဲရခက်တဲ့အတွက်ဝေဖန်မှုတွေများစွာပေါ်ထွက်လာပူပါတယ်။အဲဒီလိုပေါ်ထွက်လာပြီးနောက်မှာတော့အရေးသားတွေကိုဂရုစိုက်လာတဲ့အတွက်ဝေဖန်မှုတွေပြန်လဲတိတ်ဆိတ်ခဲ့ပါတယ်။ဒုတိယလှိုင်းမှာဝေဖန်မှုတွေထက်မှန်ပေါ်ပေါက်လာခဲ့ပြန်ပါပြီ။ထုတ်ပြန်ချက်တချို့ဆိုရင်ထုတ်ပြန်ထားတဲ့အကြောင်းအရာတွေကိုတက်ဆိုင်တဲ့အစိုးရဌာနရဲ့ဝန်ထမ်းတွေအောင်တေချာနားမလည်တာတွေရှိပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကအတွင်းမှုဦးမြင့်ကျော်က
ထုတ်ပြန်ချက်တရားဌာနရင်းပေးစာသဘောမျိုးဆန်တယ်ဌာနရင်းပေးစာကတော့သူတို့ဟိုသုဝဌာနချင်းချင်းကတော့ဟိုဆက်သွယ်နေကြတော့ဒီလိုဒီတိုင်းဗာဒိပေဆိုတာသူတို့ဒီစီကောင်ပြီသူတို့ဒိပေခုံးဆိုနားမယ်မယ်ပြည်သူလူထုအမြင်ပေးစာကြတော့အဲ့လိုမျိုးရုံးလုပ်ငန်းစာတွေနဲ့ရုံးစာတွေရဲ့သဘောတဘာဝကအများစုကမမြင်မိကြဘူးဟိုသူတို့ဒီပြည်သူလူအများပြည်သူလူထုကိုသိပေးတဲ့ဟာမျိုးကတော့အားလုံးနားလည်နိုင်တဲ့ဟာနောက်ကတော့တစ်ခါလေးမှပြည်စုံနေဆိုတာလေဘလူချင်းနေမျိုးကတော့ပြင်ဟိုသိချက်ဖြစ်တယ်ဘလူချင်းနေမျိုးကအဲ့လိုမျိုးဟာမျိုးပါဟိုအထက်ကျင်းပါဝင်မှုလို့လို့ထင်ပါတယ်ဥပမာနောက်ဘယ်နေရာနေဘယ်နေရာဖြစ်ကျုံးဝင်နေဘယ်နေရာနေဟိုဘယ်နေတိကျုံးဝင်နေစသဖြင့်အဲ့လိုဟာမျိုးလေပါဖို့လို့
စက်တင်ဘာလ20ရက်နေ့မှာထုတ်ပြန်တဲ့တင်းကျက်တဲ့ stay at home ထုတ်ပြန်ချက်မှာဆိုရင်လေမရှင်းလင်းတဲ့အတွက်ပြည်သူတွေကြားမှာဝေဝါးမှုတွေဖြစ်ခဲ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်တွေကချင်းချက်ခွင့်ပြုချက်မှာစားသောက်ကုန်လုပ်ငန်းနဲ့အေးအေးခန့်လုပ်ငန်းတွေပါနေပေမယ့်အစားအသောက်ပို့တဲ့ delivery အလုပ်တွေပါလားမပါလားဆိုတာကလည်းအဲ့ဒီလုပ်ငန်းလုံဆောင်နေသူတွေအတွက်ဒွိဟဖြစ်စေခဲ့ပါတယ်။ဒါအပြင်ရုတ်တရက်ကြေညာတဲ့ထုတ်ပြန်ချက်မှာပြည်သူတွေစီကိုသတင်းမှန်စီးဆင်းအောင်ဖြန့်ချိပေးမဲ့မီဒီယာလုပ်ငန်းကလည်းမပါဝင်လာတဲ့အတွက်နေ့စဉ်ထုတ်သတင်းစာတွေ၊ချန်နယ်တွေနဲ့မဂ္ဂဇင်းတွေကြားမှာပွဲလောရိုက်ခဲ့ရပါတယ်။ဒေါက်တာတန်းနိုင်စွာကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။သူကအစိုးရရဲ့ထုတ်ပြန်ချက်တွေဟာရှင်းလင်းတယ်လို့ယုံကြည်ပါတယ်
။လူတွေကကိုယ့်အကူရှုပ်အောင်ဆဲထားတဲ့အခါကျတော့ရှုပ်သွားတာပါ။အဓိကစာရင်းမှာပုံစံချင်းရှင်းပြီးသားဒီလိုငန်းတွေပဲဖွင့်မယ်ဟာကျွန်တော်တို့ငန်းကြတော့မပါဘူးကျွန်တော်တို့ကမပွင့်ရပါလားမပွင့်ရဘူးလားတကယ်ဆိုတော့မေးရတာမလို့တော့ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒါကတော့ကျွန်တော်တို့နိုင်ငံရဲ့ဟိုပေါ့ကျွန်တော်တို့ရဲ့ဒီပေါင်းဆက်တဲ့ညီနိုင်တဲ့အနေအထားအကေကျွန်တော်တို့တမိုင်းနဲ့အားကားဝန်ကြီးဌာနကတော့ကျွန်တော်တို့ကတော့ညီညီနိုင်နိုင်နဲ့ပဲကောင်းကောင်းမွန်မွန်ပေါ့နော်ဆောင်ရွက်လို့ရတဲ့ပုံရှိပါတယ်အဲတော့ဘာပဲဖြစ်ဖြစ်ဟုတ်ကဲ့ပါဒါကျွန်တော်တို့စဉ်းစားပြီးပါမယ်ဒါကျွန်တော်တို့ဒီကိစ္စကိုတော့အာဟိုလိုရည်နဲ့နည်းညွန်မှုခံယူပြီးတော့ကျွန်တော်ပြန်နေဖြည့်ချင်းပြေးပါမယ်သူပဲပြောရတာပေါ့နော်ချက်ဆော့ပြီးတဲ့ဟာယူရင်လည်းနောက်ရက်မှာပုံကူပါလာသေးတယ်ခင်ဗျာမင်းသားတွေကတော့မှုချက်ဆော့ပြလိုက်ပါတယ်ဆိုပြီ
းဒါပေမဲ့မကြသေးခင်ရက်ပိုင်းကပဲ COVID-19 ရောဂါကာကွယ်ထိန်းချုပ်တားဆီးရတဲ့အတွက်စက်တင်ဘာလကုန်အထိထုတ်ပြန်ထားတဲ့အမိန့်နဲ့ထုတ်ပြန်ချက်တွေကိုအောက်တိုဘာလကုန်အထိရက်တိုးကြောင်းစက်တင်ဘာလ28ရက်နေ့ကထပ်မံထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ဒီထုတ်ပြန်ချက်မှာရက်တိုးတဲ့အမိန့်နဲ့ထုတ်ပြန်ချက်တွေကပါတယ်လဲဆိုတာအသေးစိတ်မပါတဲ့အတွက် stay at home ကိုရပ်တိုးတာလို့နားလည်မှုလွဲသူတွေရှိလာကြပြန်ပါတယ်။ရက်ကောအုပ်ချုပ်ရေးမူဦးလင်းနိုင်ငံကတော့ကပ်ဘေးကာလအတွင်းအခုလိုကြုံနေရတဲ့အခက်အခဲတွေကိုပြည်သူတွေအနေနဲ့နားလည်မှုရှိရှိနဲ့ပဲကြော်ဖြတ်စေချင်တယ်လို့ဆိုပါတယ်
။ပြည်သူကြီးပြောချင်တာကတော့ကျွန်တော်ပါပြီပါအခုချိန်မှာတော့ပြည်သူတွေကနားလည်မှုအပြည့်ယူထားပြီးတော့ပြည်သူနဲ့အုပ်ချုပ်ရေးပိုင်းနဲ့နားလည်မှုယူပြီးရှိရှိရုံရုံနဲ့ဟုတ်လားဒီကပ်ဘေးကိုကြော်နိုင်ဖို့ကရည်ရွယ်မှဖြစ်မှာလေ။ဒီမျိုးနဲ့နားလည်မှုရှိရှိနဲ့ကြော်ဖြတ်ဖို့ပဲကျွန်တော်တို့ကဖြစ်စီတင်တာလေ။တရားနဲ့တရားအပြည့်မြင်တယ်ဟုတ်လား။မတိုက်ဆိုင်တွေလုပ်နေမှဆိုရင်တော့ဒီကပ်ကြီးက ဟိုကြော်နိုင်မှာဘူးလေအဲ့ဒါကြီးဖြည့်ရှင်းနေရတာမကြည့်ဘူ
းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကနှိုင်းမိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတော်ပေးအောင်ဗန်နီနဲ့ဂိုင်းအချင်းချို့ဖြစ်ပါတယ်ဒိုးအတန်ဘတ်ဆင်တမ်းမှုအစီအစဉ်ကိုဖန်တီးအောင်မြန်မာရဲ့ဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာသောင်းကလောက် YouTube ကျန်လို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်9:00နာရီကနေ10:00နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ရုံနဲ့ဆွစ်ဇာလန်စစ်ဗျိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီးတရားမြန်မာနဲ့ Foundation Hero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပြည်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့တန်စီစဉ်မှုနားဆင်ပေးရတဲ့ကျေးဇူးအထူးတင်ရှိပါတယ်။ဒီမှာရှိတော်မူလို့ဖြစ်ပါသေးရှင်။တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်မင်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေအဓိကကျမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိလဲဘယ်လိုရှုမြင်ကြကြလဲနိုင်ငံရေးပါတီတွေမှာဘယ်လိုမူဝါဒတွေရှိသလဲရွေးကောက်ပွဲနဲ့ဆက်နေပြီးတော့မဲဆန္ဒရှင်တွေအနေနဲ့ဘာတွေသိရှိထားတဲ့လဲဒီအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကရေဒီယိုရောရုပ်မြင်သံကြားကပါပတ်စင်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်ဒီအစီအစဉ်ကိုတော့ Channel FFE Media က Editor ကိုမှုသစ်ကအစီအစဉ်တင်ဆက်ပေးမှာပါဒီသတင်းပတ်မှာတော့ရွေးကောက်ပွဲနဲ့လူငယ်အထူးသဖြင့်တော့ဒီ first time voters လို့ခေါ်တဲ့ပထမဆုံးမဲပေးကြမဲ့လူငယ်မဲဆန္ဒရှင်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါလေ
။အားလုံးပဲမြင်လာပါဗျာ။ election debate စီစဉ်ကနေပြုစုလိုက်ပါတယ်။ဒီစီစဉ်ကတော့2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးရင်းခုန်ကြတဲ့စီစဉ်တွေဖြစ်ပါတယ်။ဒီဘက်မှာတော့2020ရွေးကောက်ပွဲနဲ့ဒီနေ့များရဲ့အင်္ဂါတော့ဆိုပြီးတော့စီစဉ်ရင်းခုန်သွားကြမှာဖြစ်ပါတယ်။ဒီစီစဉ်ကိုဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်။သူတို့ကတော့တင်ပြည်ပြည်သူ့ပါတီကနေပူဇော်ပြုပြီးတော့ဒီနေ့မျိုးနဲ့ပြည်သူ့လူထုတော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရွေးချယ်ခံရမဲ့ဆိုင်းလိုက်ပါဖြစ်ပါတယ်။နောက်တစ်ခါလူမောင်စစ်ဒီမိုကရက်တစ်ပါတီကနေပူဇော်ပြုပြီးတော့ဗဟိုမျိုးနဲ့ပြည်သူ့လူထုတော်ကိုယ်စားလှယ်ဖြစ်ဝင်ရောက်ရွေးချယ်ခံမဲ့မဲ့ဤတနာမှာဖြစ်ပါတယ်။ကိုအောင်ခန့်ကတော့ NLD ပါတီဝင်လူမဲ့လူလည်းဖြစ်ပါတယ်။ပထမအောင်ဆုံးအနေနဲ့တော့ကျွန်တော်တို့ဒီစပြီးတော့ပါတော့ကျွန်တော်ကိုအောင်ခန့်နဲ့စပြီးတော့ဟိုမေးတင်တာကိုအောင်ခန့်ကိုစမေးတင်တယ်ပေါ့နော်ဆိုတော့ကိုအောင်ခန့်ကလည်းဒီလူငယ်တယောက်လည်းဖြစ်တယ်နိုင်ငံရေးမှာလည်းစိတ်ပါဝင်စားတဲ့လူငယ်တယောက်လည်းဖြစ်တယ်ပေါ့ဆိုတော့လူငယ်တွေကဒီနိုင်ငံရေးဟိုမှာဒီဖြစ်တော့နိုင်ငံရေးမျိုးဥပဒေကြီးနိုင်ငံကိုသွားရမယ်ဥချိုလေးနိုင်ငံကိုသွားရမယ်မှာလူငယ်တွေနေနဲ့ဘယ်လောက်ထိစင်သစ်ဖြစ်နေသေးရပေါ့နော်လူငယ်တွေကဘယ်လောက်ထိစွာရရှိနေသေးလဲဒီခန့်ကဏ္ဍရောပါဝင်ဆောင်ရွက်ဖို့အတွက်ဆိုတော့ကိုအောင်ခန့်ဒီဘောမှာဘာများပြောနေတာလဲဘယ်လိုမြင်လဲပေါ့နော်စပြီးပြောလို့ပါ
လူငယ်မှာလည်းအစားအစာရှိပါတယ် ready ဖြစ်တဲ့လူငယ်ရှိမယ် ready မဖြစ်တဲ့လူငယ်ရှိပါပါနော်ကိုပြီးအစံသက်ဖြစ်မယ်ပြင်ဆင်ထားပြီးသားဖြစ်မယ်လေးဟိုပါပေါ့နော်အလေးထားပြီးပါတော့လုံချင်တဲ့လူငယ်လည်းရှိပါတယ်ဗျဒါပေမဲ့ဟိုနောက်ပိုင်းမှာပါနော်အခုလိုမျိုးဒီပွင့်လဲလာတဲ့ဟိုခက်လည်းရောက်လာပြီးကျွန်တော်တို့ဒီစာရီပိုင်းမှာလည်းလေ့လာလို့ရတဲ့ခက်ရောက်လာပြီးဆိုတဲ့အခါမှာကျွန်တော်တို့တမိုင်းရပဲဖြစ်ဖြစ်ဟိုပို့ပြီးတော့ပြင်ဆင်ထားတာကျွန်တော်တမိုင်းအပြင်ကိုလည်းအခုလက်ရှိပြဿနာတွေကိုပဲဘယ်လိုဖြေရှင်းမယ်ဘယ်ကဏ္ဍရင်ဖြေရှင်းမယ်ဆိုတဲ့အောက်ပညာတစ်ခုအနေနဲ့ကိုသင်ပြူထားပြီးတော့ဖြည့်ချင်းနေတဲ့လူငယ်တွေလည်းအဆာအဆာရှိပါတယ်ကျွန်တော်တို့ဥပမာပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ကိုယ်တိုင်ကရန်ကုန်စီပင်ရွေးကောက်ပွဲဝင်ခဲ့ရဲဆိုတော့စီပင်အလုပ်တွေကိုလှုပ်ချင်လို့ဆိုပြီးတော့ရွေးကောက်ပွဲဝင်ခဲ့တာပါတခြားအလုပ်ကိုလှုပ်ချင်လို့မဟုတ်တခြားရွေးကောက်ပွဲမှာဝင်ခြင်းနဲ့အမှုတွေအတွက်အခုဒီ2020ရွေးကောက်ပွဲမှာဆိုလို့ရှိရင်ကျွန်တော်အနေနဲ့မပါဝင်ပါဘူးဘာလို့လဲဆိုလို့ရှိရင်နေရာရရေးတော့မဟုတ်ပဲနဲ့အဲ့နေရာနဲ့ဘလို့ဖြည့်ရှင်းလဲဆိုပြီးတော့ဘောနော်ဒီဇိုင်းမှမလိလာထားပြီးတော့ပဲဖြည့်ရှင်းနေတဲ့လူငယ်ဆိုကြတော့ကျွန်တော်တို့ဘလောက်အဆင်သင့်ဖြစ်ပြီလဲဆိုလို့ရှိရင်လူငယ်အားလုံးကတော့အဆင်သင့်ဖြစ်ပြီလို့ပြောလို့မရပါဘူး။ဒါပေမဲ့လူငယ်အားလုံးထဲမှာပဲလူငယ်တချို့ကတော့ တော့အစင်းစ်ဖြစ်ပြီလို့ကျွန်တော်ပြောလို့ရပါမယ်။နှစ်ရှည်လိုက်ကိုတို့ဘောနော်အချိန်ပေးပြီးတော့တို့ဒီဖြည့်ရှင်းခြင်းနဲ့ကန္တာပါဝင်ခြင်းနဲ့ကန္တာတစ်ခုအနေနဲ့ကိုတို့ဘလို့အကောင့်ဘလို့ကိုက်တွယ်မလဲဘလို့အကောင့်ထပ်ပေါ်မလဲဘလို့ဖြည့်ရှင်းရဆိုတာအစရင်အဆုံးလေ့လာပြီးတော့မှဝင်ကြတဲ့လူငယ်ရောရှိကြပါပါ။အဲ့လူငယ်ရော ready ဖြစ်ပြီးအစင်းစ်ဖြစ်ပြီလို့ပြောလို့ရပါတယ်။တခြားဟိုလူငယ်အားလုံးနေနဲ့တော့ကျွန်တော်အနေနဲ့ပြောပိုင်ကောင်းချီလို့တင်ပါပါတော့အဲ့တော့နိုင်ငံရေးဆိုတဲ့အထဲမှာလည်းကျွန်တော်တို့ကနိုင်ငံရေးကဒီနာလိုပဲပေါ့နော်ဟို policy maker အနေနဲ့အခုကတော့ကျွန်တော်2020ရွေးကောက်ပွဲဆိုတော့အထူးထူးရွေးကောက်ပွဲဖြစ်တဲ့အတွက်ကျွန်တော်ဒီ policy maker တွေအနေနဲ့ပေါ့နော်ဟိုလွတ်တော်တည်ပြရမယ့်အခြေအနေဆိုတော့လွတ်တော်အရေးတွေကိုပေါ့နော်လေ့လာထားတဲ့လူဖြစ်တင်ပါတယ်ဘာလို့လဲလွတ်တော်နဲ့သက်ဆိုင်တဲ့အတွက်ကျွန်တော်တို့လူငယ်တွေမားနေတွဲမှာဆိုလို့ရှိရင်ဖြစ်ဖြစ်လူငယ်10နှစ်တွဲမှာပဲဖြစ်ကြည့်မယ်ဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်သာဖြစ်ကြတယ်လွတ်တော်ကိုယ်စားလှယ်အလုပ်အပြင်တခြားအလုပ်တွေပါလုပ်နေရတဲ့ဟိုဟာတွေကိုမြင်ရပါတယ်ဒါလည်းကျွန်တော်တို့ဒါအချိန်နေနဲ့ဟိုအချိန်ကာရပေါ့နော်သို့တော်လည်းပဲလွတ်တော်ကိုယ်စားလှယ်အနေနဲ့ခုနလိုစီပင်အလုပ်တွေဝင်လုပ်နေရတယ်ကျွန်တော်တို့တွေ့ရတယ်ဒါပေမဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့လွတ်တော်အလုပ်ကိုကောင်းကောင်းမလုပ်တတ်လို့လားဆိုရဲမေးခွန်းမှာဖြစ်လာတဲ့အတွက်လွတ်တော်အလုပ်တွေကိုကောင်းကောင်းလေ့လာထားတဲ့လူငယ်တွေလည်းရှိပါတယ်ဆိုတာနဲ့ကျွန်တော်ဖြည့်ပေးလိုက်ပါမယ်
โอเคครับคุณอภัยเจตุบาสรุปว่าเราดีเข้าก็เราดีแมทไซนิปันเนี่ยเมคอิติซามามีโกตะคู่เล้วก็เป็นเหมี่ยวพวกเราเมยจินนะครับสรุปว่าเราอดิก็เมยจินน่ะก็ดีแมทไซนิปันโนเมคอิติซามาก็ลุงเหงเลยแหละผิดเจออัตตะดีปี่ตองสุเส้นตลอดบ่ปี่ตลอดมาปาวินเวชแข่งผู้ไปช่วยได้อย่างลงส่งได้ตัวนี้แหละผิดเจอบ่สรุปว่าดีลุงเหงเนี่ยดีตลอดเล้วก็ตั้วบ่ช่วยได้คามานายเหงมาดีเยกอกมาเยกอกแข่งผู้ลงส่งได้คามาဘလို့စိန်ခေါ်မှုတွေကြုံရတာမျိုးရှိတယ်ဘလို့ခက်ခဲတွေရှိတာနိုင်တယ်ပေါ့ဆိုတော့ဒီမဲဆန္ဒရှင်ပြည်သူတွေကရောဒီလူငယ်တွေရဲ့နိုင်ငံရေးလှုပ်ဆောင်မှုကိုဘယ်လောက်ထိကြုံကြည့်မှုရှိနိုင်လဲပေါ့နော်ရှိကြတယ်လေပေါ့အဒီပေါ်မှာပြောပြစေချင်တယ်ခင်ဗျအရင်ဆုံးဒီမဲအစ်စံမောင်ပြောပြပါခင်ဗျအ
ဲလူငယ်တယောက်တက်တော်ရဲ့ဝင်ပေါ်ဆက်စေကျွန်တော်ကအနည်းဆုံးတော့25နှစ်ပြည့်မှာကျွန်တော်ဝင်လို့ရတယ်ဒါကလည်းကျွန်တော်ကအခက်ကြီးရောအမေထဲတဲ့ခါကျရင်ကျွန်တော်က18နှစ်ပြည့်တဲ့အခါ18နှစ်ပြည့်ခဲ့လို့ရတယ်။အဲဒီရေကောက်ခံလို့ကြာကြာကျွန်တော်တို့ကအကန့်တည်းရှိတယ်။ဒါကကျွန်တော်တို့ရဲ့ဖွဲ့စည်းပုံခြေအောင်ပြည်ရောက်သွားတော့ဒီနေ့ဒီရဲ့ပါဝင်ပြီးအကန့်တည်းထားတဲ့အပိုင်းပေါ့နော်။ဒါတရားဝင်ဆက်တက်ထားတာ။ဆိုတော့ခဏကပြောသလိုပဲတစ်စုံလုံးဆိုင်ရာနိုင်ငံရေးကိုပြန်ပြောရမယ်ဆိုရင်ကျွန်တော်တို့ကline ကိုကြော်ရတယ်ပေါ့နော်။ဟိုနိုင်ငံရေးတုတ်တဲ့အခါမှာရှိနေရရှိကြတယ်ကြော်ရတယ်။ဆိုတော့ဘယ်လိုရှိကြရလဲကိုကြော်ရတယ်ဆိုတဲ့အခါမှာတစ်ခါက propaganda ဝါရဖြစ်ချင်အရင်ကောင်းတယ်လူတို့ရဲ့အကြောက်တရားစိုးရိမ်မှုကိုသူကလို့စွပြီးတော့မှဝါရဖြန့်ရှာဘလို့အကြောင်းအရာမျိုးနေနဲ့ဝါရဖြန့်လဲဆိုဥမာနေဖြင့်ဒီနေ့ဒီပေါ်လက်ရှိရှိနေတဲ့ပါတီတွေကိုမဲမပေးလိုက်လို့ရှိရဲ့အာဏာပြန်သိမ်းလာနိုင်ပြီရှိရဲ့ဆိုရဲဝါရဖြန့်ချင်ပေါ့အဲ့ဒီဆိုင်နာပါတီတွေကိုမဲပေးလိုက်ညှို့ပေါင်းဖြစ်သွားပဲဆိုညှို့ပေါင်းဖြစ်သွားတဲ့ခါကျရင်တွတ်တော်ထဲမှာအဲ့တော့မဲခွဲဆုံးဖြတ်ကြတဲ့အခါမှာတစ်တက်ကပုံတော့မှအာနာကြီးလာနိုင်ရရှိတယ်ဆိုရဲအဲပရိုပဂန်ဒါတွေပေါ့နော်ဒါဖမကုန်းစာကြီးကြုံနိုင်ကျွန်တော်တို့အောက်ချိန်မဲဆန္ဒနဲ့မှတွေ့ရတဲ့အခက်ခဲပေါ့နောက်တစ်ခုပရိုပဂန်ဒါကဘာလာလဲဆိုတဲ့အခါကျတော့အဲလူများစုကြီးရအောင်ဒီပါတီကိုထောက်ခံနေတာမင်းကဘာလို့မထောက်ခံလဲဆိုရဲပရိုပဂန်ဒါဆက်လာအဲ့ဆိုဒါဘာလို့ပြလဲဆိုတော့လူအများစုကလူနည်းစုရဲ့ရွေးချယ်ခွင့်စင်စားခွင့်ကိုကန့်တက်လိုက်တဲ့အပိုင်းပေါ့နော်ဆိုတဲ့အခါကျတော့တစ်ဖက်အဲနောက်ပရိုပဂန်ဒါတစ်ခုကပါလဲဆိုတော့အာတစ်ဖက်ပါတီရဲ့ရှင်တိုင်မှုတွေလှုပ်ဆောင်မှုတွေဘလောက်ကောင်းကောင်းအဲဒီလှုပ်ဆောင်မှုတွေဒီတိုင်းပြည်ရဲ့အကျိုးဖျက်ဆီးနေတာပါဆိုတဲ့အကြောင်းရင်းတွေနဲ့ကန့်တက်လိုက်လို့ရှိရဲ့လားလူလူရဲ့စင်ကာမှုကပြိုင်မဲ့ဝေဝါးသွားတဲ့အပိုင်းမှာဥပမာအဖြစ်အကျိုးတို့ဒီမိုကရက်တစ်ပါတီနယ်တွေတွတ်တော်ရောက်ဖို့ကြိုးစားကြတယ်တိုင်းနာပါတီတွေတွတ်တော်ရောက်ဖို့ကြိုးစားကြတယ်ဒါပေမဲ့ဒီကြိုးစားမှုတွေကိုတစ်ဖက်ကဝါရဖျက်ချီတာတွေကလူလူရဲ့အကြောက်ကြားတွေကိုနိုးဆိုင်ဖျက်ချီတဲ့အခါကျတော့ဒါကျွန်တော်တို့လူငယ်ပဲဖြစ်ဖြစ်ပေါ့နော်လူကြီးရဲ့ဖြစ်ဖြစ်အမျိုးသမီးရဲ့ဖြစ်ဖြစ်အောက်ချိန်မဲ့ဆန္ဒနဲ့အများဆုံးကြုံတွေ့နေရတဲ့အပိုင်းပေါ့နော်အနောက်တစ်ခုကနောက်တစ်ခုရင်ဆိုင်ရတဲ့ချက်ပြရပါလဲဆိုတော့ကျွန်တော်ကနိုးဖို့ကများလာတယ်ပေါ့နိုးဖို့ကလည်းများလာတယ်ဆိုတော့အတောင်းရင်ကိုကျွန်တော်ပြန်ပြောပြရရင်ကျွန်တော် page ဆိုရဲ့ဖွဲ့စည်းရေးကောက်ွယ်နဲ့ပတ်သက်ပြီးတော့မှလေ့လာနေတဲ့ဖွဲ့စည်းပေါ့နောက်တစ်ခုဖွဲ့စည်းကထုတ်ပြန်ထားတဲ့စစ်တမ်းအရာဆိုရင်ကျွန်တော်လူတွေရဲ့ညှို့နှင့်ချက်အရင်အမြင့်ဆုံးအချိန်က2015အကျော်2016အဲ့ဒီမှာဒီကိညိုးကအကောင်းဆုံးထိတည်ဝါနိုင်မယ်ဆိုရင်ကျွန်တော်ဒီချိန်နောက်ထိနိုးဘုတ်တွေများလာမှာမဟုတ်ဘူးဆိုနိုးဘုတ်ဖြစ်သွားတဲ့အကြောင်းရင်းကလည်းအမျိုးမျိုးရှိရဆိုတော့ဒီမှာတစ်ချက်နိုးဘုတ်က2008ဖွဲ့စည်းပုံခြေဖက်ကဥပဒေကြောင့်လို့ကျွန်တော်မဲမသိတာ2008ဖွဲ့စည်းပုံခြေဖက်ဥပဒေကိုမယုံကြည်ဘူးအဲ့ဒီတော့ဒီဖွဲ့စည်းပုံအောက်မှာလုပ်တဲ့ရေကောက်ပွဲတွေကိုလည်းအယုံကြည်ရှိဘူးနော်ဒီကနေတက်လာတဲ့အစိုးရကိုလည်းအယုံကြည်ရှိဘူးဒီအတွက်ကြောင့်မလို့နိုးဘုတ်လုပ်တဲ့လူတွေရှိတယ်
ဟိုဒီမျိုးကကျွန်တော်နောက်တောင်းမှချက်လာဖို့ရှိလို့လေအဲ
့ဒါအဲခဏလေးဆိုင်ကြောင့်ပြောမပြီးတယ်ပုံတက်လိုက်မယ်နော်အဲ့လိုဒီနောက်ကောက်ကဲဆိုတော့ဒီအတွက် notebook တွေလည်းရှိတယ်နောက်တစ်ချက် notebook လောက်တာကတော့ဒီခဏကပြန်တိုင်းကျွန်တော်တို့အစိုးရရဲ့လုံဆောင်မှုတွေအားလုံးကိုမချင်တတ်လို့ပေါ့နော်ဒီအဖြစ်စီဒီမှာ line မပါကျွန်တော် notebook လောက်တဲ့ရှိတယ်ဆိုတော့ကျွန်တော်တို့လူငယ်အမတ်တွေရောတခြားအမတ်လောင်းတွေရောကဒီအခက်ခဲတွေဒီ line လုံးကြီးတွေကိုကျွန်တော်ကြော်ရရတယ်ပေါ့နော်ဆိုတော့လက်ရှိအခြေအနေမှာဖြစ်ပြနေတဲ့အကြောင်းအရာကဒါပဲဆိုရင်ကျွန်တော်ဒီတရောင်းမှာတော့အကြီးဆုံးသိတတ်ထားပြီးဖြစ်ပါတယ်
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့စီမှာလည်းဒါစင်ခုံမှုတော့အများကြီးရှိတယ်ပေါ့နော်အတချာအနည်းချက်ပေါ့ခဏကပြောသလိုမျိုးအချိန်ကလည်းအရန်ကတ်တက်ဘယ်လိုပြောမလဲ limited ဖြစ်တဲ့အခါမှာကျွန်တော်တို့တော်တော်လေးစင်ခုံမှုတော့အရန်များတယ်ပြီးတော့ကချင်းပြည်မြစ်နာမြို့နေဆိုတာကဟိုမြို့ပေါင်းသုံးမျိုးနေစားတော့ရှိတဲ့အနေအထားဖြစ်တယ်။တော်လေးကြေကျတဲ့အနေအထားဖြစ်တယ်။မေဆန္ဒရှင်ဥယေကလည်းနှစ်သိန်းကျော်ရှိတယ်ပေါ့နော်။ဆိုတော့အချိန်ကာလနှစ်လအတော်တင်းမှာကျမတို့ဟိုအဖြစ်ကျော်တဲ့အခါမှာလူလဲပြင်ပန်းတယ်၊ငွေလဲကုန်တယ်၊အချိန်လဲကုန်တယ်ပေါ့ဒီမျိုးအနေအထားတော့တွေ့ရတယ်။အတိုင်းဝိုင်းအကန့်တချက်အရာဒါကျမတို့ stereotype ကအခုချိန်ကြီးကနေကျော်လွန်ဖို့ဒီပုံထဲကကျော်လွန်ဖို့အများကြီးကက်ခဲရှိသေးတယ်။ဆိုတော့အများပိုင်းကဒီပုံမှာဟိုအရန်နေသေးတယ်လောက်ကောလုံးနိုင်ပါမလားဆိုမယုံကြည်မှုရှိတယ်ပေါ့နော်တော်တော်များလည်းဒီနောက်ပိုင်းကျမတို့စီယုံရုပ်ပင်နဲ့အကောလုံးနဲ့ကျမတို့ party policy ချပြနေတဲ့အခါမှာကျမတို့ရဲ့လုံဆောင်ချက်တွေကိုပြန်မဖော်ပြလာတဲ့အခါမှာအလုံးလူလူကအခုပြန်မကြားနေရတဲ့အနေအထားမှာဟိုလူငယ်တွေပါဝင်လာတဲ့အတွက်ကြောင့်ဒီကချင်ပြည်နယ်ပြည်သူ့ပါတီကိုကျွန်တော်တို့ကထောက်ခံပါလေဆိုတဲ့အနေအထားကိုပြန်ပြောင်းလာတယ်ပေါ့နော်ဒါတွေကဆိုကျမတို့ဘက်မှာတော့အားတက်ချက်ရှိလာတယ်ပေါ့နော်ဒီတစ်ပိုင်းမှာလည်းခဏကဆမအော်အီဂျင်စာမပြောလို့လို့ယူမယ်ကျွန်တော်ဆိုပုံမရိုက်တဲ့ဟာတော့အများကြီးကြုံတွေ့နေရတယ်ဒါကလည်းကျွန်တော်တို့ဆိုရင်အဲ energy နဲ့ KCP ကတော့အတူတူပါပဲဆိုတော့ဟိုသူတို့ဒီလူစုတွေဘက်ကနေဟိုပုံမရိုက်တဲ့ဟာတွေပေါ့နော်ပြီးတော့သူတို့ကဒီပိုင်းမှာလည်း energy very strong ဖြစ်တဲ့နေရာမှာဆိုရင်ကျွန်တော်တို့ကချင်ပြည်နယ်ပြည်သူ့ပါတီကဟိုဒီတန်ခါကွန်ပျူတာနဲ့ပေါင်းပါတယ်ဆိုတဲ့ဟာမျိုး information ပြန်လုပ်တဲ့အပိုင်းတွေပေါ့နော်ဒါတို့ water ခက်တဲ့အပိုင်းတွေကြောက်တွေ့ရတယ်ဆိုတော့ဒါရေကဆာကျွန်တော်တို့မှာဖြည့်ရှင်းနေရတယ်ပေါ့နော်တန်ခါဖင်းဖင်းနဲ့ဘယ်လိုမျိုးအခြေအနေရှိတယ် energy နဲ့ဘယ်လိုမျိုးအခြေအနေရှိတယ်ဘယ်လိုမျိုးဖြစ်ပါတယ်ဆိုတဲ့အပိုင်းကဆာကျွန်တော်တို့ဆီမှာတော့ဒါတော်တော်လေးရောစိန်ခုံမှုတော့တွေ့တွေ့နေရတယ်ဆိုတော့စိန်ခုံမှုတော့အများကြီးရှိတယ်အားသာချက်အနေချက်တော့အများကြီးဒီပုံမှာလဲကျွန်တော်တို့ကလည်းအင်စင်ထားမှုတော့ရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒီမှာကျွန်တော်ဒီဒုတိယတရောင်းမိကုန်းလေးကျွန်တော်သွားနေတယ်ပေါ့ဒီမိကုန်းကတော့ကျွန်တော်အားလုံးကိုလွှမ်းခြုံပြီးကျွန်တော်မေးချင်တာပေါ့နော်ဆိုတော့ကျွန်တော်လက်ရှိဒီ2020ရွေးကောက်ပွဲမှာဒီလူငယ်တွေရဲ့ဒီမဲပေးမဲ့လူငယ်တွေရဲ့အခမ်းအနားကတော့လည်းကြီးကြီးမားမားရှိနေတယ်ပေါ့ဆိုတော့ဒီခလောက်စုမဲပေးမဲ့လူငယ်တွေအင်အားတွေ5000လောက်ရှိတယ်ဆိုတော့ဒီလူငယ်တွေရဲ့ဒီခမ်းအနားကတော့2020ရွေးကောက်ပွဲဘယ်လောက်ထိရိုက်ခတ်မှုရှိနိုင်လဲပေါ့နော်ဆိုတော့ခုနကဒီမဲဣဒ္ဓမောင်ပြောခဲ့သလိုပဲကျွန်တော်ဒီ notebook လည်းရှိတယ် notebook ဆိုတဲ့သဘောယူဆရတယ်ရှိတဲ့အခါကျတော့ဒီလူငယ်တွေပေါ်မှာဒီနိုင်ငံရေးရရွေးကောက်ပွဲကိုမဲပေးဖို့မပေးဖို့ဆိုတဲ့ယူဆချက်တွေက2020ရွေးကောက်ပွဲမှာဘယ်လောက်ထိကြိုးစားရမှုရှိနိုင်မလဲ၊ရိုက်ခတ်မှုရှိနိုင်လဲ၊ရှိနိုင်မလဲပေါ့နော်။ဆိုတော့ဒီမေးခွန်းလေးကိုလည်းကျွန်တော်တို့ဆွေးနွေးပေးစေချင်တယ်ခင်ဗျာ။ MS Sign လုပ်ပန်ရင်းလို့ဆွေးနွေးပေးလို့ရမှာပါခင်ဗျာ
။ဆိုတော့ကျွန်တော်တို့ဒီပေါ်မှာအခုကတော့လူငယ်ငါးတန်းကျော်တော့ရှိနေပေါ့နော်။ဒါပေမဲ့ဒါအများပိုင်းကလည်းဒီမှာဘက်ကနေဖြစ်နေပေါ့နော်။ကျွန်တော်တို့ဘက်မှာတော့အများကြီးတော့မရှိသေးဘူးပေါ့နော်။ဆိုတော့အခုစကားပြောကြည့်တဲ့အခါမှာလူငယ်ချုပ်အနေနဲ့စကားပြောကြည့်တဲ့အခါမှာသူတို့ဘက်ကနေအများကြီးရင်ခုန်တယ်သူတို့ဟိုတခါမှလည်းဒီပြတ်တမှုကိုမဖြစ်ကြုံခဲ့ရဘူးမကြုံတွေ့ခဲ့ရဘူးဆိုတော့ဒီပုံမှာသူတို့ဘက်ကနေစိတ်ဝင်စားမှုအများများတယ်ခဏကဆင်မဟိုဤတစ်ဆင်မပြောသလိုမျိုး notebook ဆိုတဲ့အပိုင်းကလူကြီးဘက်ကိုသွားတွေ့ရတယ်ဆိုလူကြီးဘက်မှာဆိုရင်တချို့ကဟိုဒီအစိုးရတက်တဲ့ system တစ်ခုလုံးမှာသူတို့ဘက်ကနေ new thing သားတော့မရရှိတဲ့အခါမှာသူတို့ဘက်ကနေ notebook ဆိုတဲ့အပိုင်းတော်သေးရတယ်ပေါ့ notebook ဆိုတဲ့အခါမှာလည်းပြည်နယ်မှာတော့အဲ့လိုကြီးမများပေမဲ့လည်းပြည်မဘက်မှာတော့ဟိုရက်ခတ်မှုကတော့အရန်ညင်းနေလို့ကျမညင်းနေတယ်ပြည်နယ်မှာတော့ကျမတို့ကနည်းနည်းပါလို့ရှိတယ်ဒါပေမဲ့ကျမတို့ကအဲ့ဟာကိုအများကြီးစိုးရိမ်နေပေါ့နော်ဘာဖြစ်လို့ဆိုရင်ဟိုပြည်နယ်မှာကျတော့အခုစစ်တပ်ရဲ့အနေအထားရတော့သူတို့ဘက်ကနေဟိုခိုင်လုံမဲရရှိထားပြီးသားပေါ့နော်သူတို့ဘက်ကနေတော့ပြင်ဆင်ထားမှုရှိထားပြီးသားပြီးတော့လူငယ်တွေအနေနဲ့ဒါစိတ်ဝင်စားမှုအများများလာတွေ့ရတယ်ဆိုတော့ကျမတို့ကချင်ပြည်နယ်ပြည်သူ့ပါတီမှာဆိုရင်ဒါလူငယ်တွေအများကြီးပါဝင်လာတယ်ဥပမာကျမတို့ဖက်ကန့်မြို့နယ်မှာကျမတို့လူငယ်ကော်မတီဖွဲ့လိုက်တယ်ဆိုတော့နောက်တစ်နေ့မှာဆိုရင်လူငယ်300ကျော်ပေါ့နော်တခါလေးမနေ့9နိုင်ပဲရှိသေးတယ်ဟိုရုံးရှိမှာသူတို့တန်းစီလိုက်ရောက်နေပြီကျမတို့ကတော်တော်လေးအံ့ဩသွားတယ်ဟာကျမ်းမေးကြီးတို့တို့ဘက်ကနေတကယ်ကျွန်တော်ကျမတို့ရဲ့ဒီအချင်းပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့လူငယ်တွေဘက်ကနေဒါ impact အားဖြင့်ပါဝင်ချင်လာလို့ပါဝင်လာတာဖြစ်တယ်ဆိုတဲ့အပိုင်းသွားသွေးရတဲ့အခါမှာကျွန်တော်တို့တော်တော်လေးဝမ်းတာတယ်ပေါ့နော်လူငယ်တွေဘက်ကနေဒါကိုလည်းငရေးမှာအများကြီးစိတ်ဝင်စားလာတယ်ဆိုတဲ့အသေးလက္ခဏာကိုတော့ကျွန်တော်တို့တွေ့ရှိရဖြစ်တယ်ပေါ့နော်ဆိုတော့တို့ကျမအနေနဲ့ message ပေးချင်တာကတော့ဒါလူငယ်တွေနဲ့ခန်းကန်တာပေါင်းစုံကတော့တို့ဘက်ကနေပါဝင်လို့ရတယ်ဆိုတဲ့အပိုင်းကိုကျွန်တော်ပြောချင်တာဖြစ်ပါတယ်
ဟုတ်ကဲ့ဟုတ်မဲ့ဣဒ္ဓသာမောင်ဒီပေါ်မှာပြောပြပါအောင်ခင်ဗျာ
ခဏကစိုင်းနစ်ဆန်ကျမစိုင်းနစ်ဆန်ကြော
ားရဲ့ခဲမှလည်းပါတယ်ဒီကျွန်တော်နေအခြေအနေနဲ့ဒီတိုင်းနာဒီတာဘက်ကအခြေအနေနဲ့ဒီမဘက်ကဒီငယ်အခြေအနေများမတူဘူးပေါ့နော်တူဆိုတာကဒီလိုရှိတယ်အဒီမတိုင်းနာဒီတာဘက်ကလူငယ်တွေကအဲ့လိုအရှိအမျိုးသားစိတ်ကပြင်းထန်လာတဲ့အခြေရှိတယ်ဆိုတော့တို့ဟိုမှာဥပမာလေးနဲ့တွေ့ရမှာဆိုရင်ဒီ9နှစ်တင်မှာ2018 2019 2020ပေါ့နော် 2019 နောက်ပိုင်းကနေစိုက်ပြန်မြင့်လာတာဆိုတော့ဖိလိပီလူအရေးလောက်ဆောင်ခဲ့တဲ့ကိစ္စတွေနဲ့အာပြီးတော့ဒီခနာကကချင်စစ်တွေအာရှင်းနေပြီကိုနစ်ပြီလို့ကိစ္စမျိုးတွေမှာဒီအမလူတွေအများကြီးတက်တက်ချွတ်ချွတ်ပါလာတယ်ဆိုတော့မနစ်အာကရားပြည်နယ်မှာဆိုရင်ဒါအာကျွန်တော်အထူးခြားဆုံးအဖြစ်စဉ်ပေါ့နော်ဒီကျွန်တော်တို့ဒီဘုလို့ချီုံဆန္ဒပြတဲ့အခါမှာအတပိနယ်လုံးမှာရှင်လူငယ်တွေကထောင်းနဲ့ပေါင်းနဲ့ချီအပြင်ထပ်ပြီးဆန္ဒပြကြတာပေါ့နော်ဆိုတော့ဒါပြောချင်တာကလူငယ်တွေမှာနိုင်ငံရေးစိတ်ဓာတ်အသိမြင့်လာတယ်အမျိုးသားရေးစိတ်ဓာတ်အပြင်မြင့်လာတယ်ပေါ့ဒါကျွန်တော်တို့ဘက်ကချူဆူရမယ်အပိုင်းကနိုင်ငံရေးပေါ်မှာစိတ်ဝင်စားလာတဲ့အပိုင်းကျွန်တော်တို့ဘက်ကချူဆူရမယ်အပိုင်းပေါ့နော်ဆိုတော့ဒီရဲ့ဒီမှာဘက်မှာဘလို့ဖြစ်လဲဆိုတဲ့အခါကျတော့ဒီဒီဘက်မှာလည်းအပြောင်းလူငယ်တွေကအပြောင်းလဲကိုမျောလင့်ကြတာပဲဒါပေမဲ့အကျိုးလွတ်တော်ရဲ့မှာလူငယ်အတွက်ပြည်ပြည်လေးမလောက်ဆောင်ပေးနိုင်ဥပမာဒီကျွန်တော် session နှစ်ပြည့်ပြီးတဲ့တူတိုင်းရေကုတ်ခံခွင့်ရှိရမယ်ဆိုတဲ့အချက်လက်ကလေဒါကျွန်တော်တို့လွတ်တော်ရဲ့မှာ majority ထောက်ခံကျွန်တော်တို့ပြင်လို့ရတယ်ဒါကလေဘာမှနိုင်ငံရေးရနီးနိုင်တော့မှအရင်ဟိုဆွေးနွေးပြရမယ့်ကိစ္စလည်းမဟုတ်တာလူငယ်တွေအခုနေပြီးလို့ရတဲ့ကိစ္စပေါ့နော်။ဒါပေမဲ့ဒီလိုမျိုးအရာရဖြစ်မလာဘူးလူငယ်ရဲ့မျောလို့တက်ရဒီလိုအရာမျိုးရဖြစ်မလာဘူး။ဥမာကျွန်တော်မဲဆန္ဒနယ်မှာဆိုရင်ကျွန်တော်ရဲ့မဲဆန္ဒနယ်ပြည်တိုင်းပြည်နယ်မဲဆန္ဒနယ်မှာဆိုရင်ဘလုံးအကစားမှာအရင်တော့ရဲ့လူငယ်တွေရှိတယ်။ဒါပေမဲ့ဘာချက်ခဲတွေ့လဲဆိုတော့သူတို့ဘလုံးကံဖို့အတွက်ဖူဆယ်ကွင်းတော်သူတို့မှာမရှိဘူး။မရှိတဲ့ဆိုသူတို့ကတခြားမျိုးနယ်တွေမှာသွားပြီးဘလုံးကံရတယ်။ဆိုတော့ဒီလိုဟိုမျောလင့်ချက်တွေပေါ့နော်။နောက်တစ်ခုကကျွန်တော်ကတစ်ခါမှာဒီမိုကရေစီအကြောင်းပြောနေရတဲ့အတွက်မှာငင်းချိုင်းအကြောင်းပြောနေတဲ့တစ်ဖက်မှာအဲ့အကြောင်းပြောတဲ့လူငယ်တွေကသက်တိုက်ချမ်းခံနေရတယ်။ဒီချိန်ဒီမှာဆိုရင်ပထမဆုံးမဲပေးမဲ့ first time ဖြစ်တာ၅တန်းရှိတယ်။ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့ငင်းချိုင်းအကြောင်းပြောဆိုဆွေးနွေးနေတဲ့လူငယ်တွေထိုက်ခံသွားရတာဒီဒီတလအတွင်းမှာ15ယောက်ရှိနေပြီ။ဆိုတော့ရခိုင်ပြည်နယ်မှာလည်းအဲ့ပိုင်းမှာငင်းချိုင်းအကြောင်းပြောဆိုတဲ့လူငယ်တွေအသက်ခံရတယ်ဖမ်းခံရတယ်ဆိုတော့လွတ်တော်ရမှာလည်းဥပဒေအရအငြင်းနဲ့ထားတဲ့အတိုင်းမပြထမ်းနိုင်ဘူး။ဘလို့ဥပဒေမျိုးပြထမ်းလဲဆိုတော့ဘလို့ဆွေးနွေးကြလဲဆိုတော့ကျွန်တော်တို့ရုပ်ရှင်ရုံထဲမှာနိုင်ငံတော်အလံအလေးပြုနေဆိုတာလောက်တည်းဆွေးနွေးကြတာ哦ကျွန်တော်လူငယ်တွေအခွင့်အရေးပြရမျိုးကြီးစစ်မလာတဲ့အခါကျတော့ဒီကောက်ပွဲဖြစ်စဉ်တွေမှာနိုင်ငံရေးဖြစ်စဉ်တွေမှာဒီမဘက်ကလူငယ်တွေကတတိယစိတ်ပုံနာတာမျိုးရှိတယ်။ဒါဒီလိုစိတ်ပုံနာတယ်ဆိုတာကလည်းတနည်းအားဖြင့်တော့ပြန်ပြီးကျမအနေနဲ့ပြန်ပြင်ရှင်းရရင်ဒါနိုင်ငံရေးဖြစ်စဉ်တစ်ခုလုံးမျိုးပဲစိတ်ကုန်သွားတာမဟုတ်ဘူး။လက်ရှိနိုင်ငံရေးနိုင်ငံရေးအကောင့်ထဲခေါ်နေကြတဲ့လူတွေကြောင့်လို့ဒီနိုင်ငံရေးဥဆောင်နေကြတဲ့နိုင်ငံရေးဓမ္မရေးဆောင်မလို့ပါတီကောင်းဆောင်ဒီဆောင်မလို့ဒါလူငယ်တွေကနိုင်ငံရေးကိုစိတ်ပြတ်ပြီးနိုင်ငံရေးထဲကနေဆုတ်ခွာလိုက်အပိုင်းကြီးလို့ကျွန်တော်မြင်ပါတယ်။တစ်စုံလုံးပိုင်ရအရာရှင်တော့လူငယ်တွေကအခုချိန်ထိနိုင်ငံကိုပြောင်းလဲခြင်းနဲ့ပြည်ပြင်ပြင်နဲ့ဆန္ဒအခုချိန်ရှိနေတော့မှာဒါပေမဲ့ကျွန်တော်တို့နိုင်ငံကိုဥဆောင်ဒီကြတဲ့ဒီပြည်ရဲ့လုံလောက်ခံမမှန်တာတွေဥပဒေပြုမှုမမှန်တာတွေကြောင့်တော့ဒါကျွန်တော်တို့လူငယ်တွေကတစ်ဖြည်းဖြည်းနိုင်ငံရေးထဲကနေဆုတ်ခွာသွားတယ်တပည့်ပြည်နိုင်ငံရဲ့နိုင်ငံရေးကိုပါဝင်နေတဲ့နေရာနေပြီးမှစိတ်ပြအားရဝါတာလို့ပဲကျွန်မထင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးပါမိတ်တော်မောင်။ဒီကွန်ဖက်ဒီပေါ်မှာဆင်းနေပြီပါခင်ဗျာ
။ဟုတ်ကဲ့ you first time voter ငါးသန်းရှိရဲ့ခါပေါ့။ကျွန်တော်လူဦးရေရကြည့်မယ်ဆိုရင်တနိုင်ငံလုံးထဲမှာ100ရာခိုင်နှုန်းနီးပါးလောက်ရှိတယ်လို့ကျွန်တော်တို့ဒါပြောလို့ရတာနံပါတ်1ရမယ်။ဒီလူငယ်စုကကျွန်တော်တို့မဲပေးခွင့်ရတဲ့လူတွေထဲမှာအကြီးမားဆုံးလူငယ်စုဖြစ်တယ် first time voter ဖြစ်တယ်နိုင်ငံရေးရေးချိန်မှာဆိုလို့ရှိရင်တော့တို့အနေနဲ့မှာမဲပေးဖို့တဲ့ experience မရှိဘူးမဲဘယ်လိုပေးရလဲမသိဘူးเนาะမဲတဲ့အခါမှမပေးဘူးဘူး2015တော့လည်းမပေးဘူး2010တော့လည်းမပေးဘူးဘူးစိုင်းမိုတာရဲ့တို့ရဲ့ဘယ်လောက်ထိရောက်နိုင်လဲဗောနောဘယ်လောက်ထိဟိုဟာဟိုတို့ရဲ့အမြင်လိုရဆိုမဲပေးဖို့မဲ့ဒီမဲပေးရကောင်းမှန်းသိတဲ့အတိတရား voter education ဘယ်လိုပေးရမလဲဘယ်နေရာသွားပေးရမလဲမဲယုံဆိုတော့ဘယ်နေရာလဲမဲဆင်းဆိုတော့ဘလူးသွားဆက်ရလဲမဲဆင်းမှာမပါဘူးဆိုလို့ရှိရင်တော့ပုံစံနေဟောနော်ပုံစံတောင်းလို့အောင်လည်းဘလူးပြန်ဖြည့်စည်းရလဲဆိုတဲ့အားမျိုးတွေသိချင်မှသိမယ်တကောင်ဆင်းရင်တော့မှကိုယ့်အိမ်မှာရှိချင်မှရှိကြမယ်18 19 20အဝေးတင်ကျောင်းနေပါရင်တက်နေရတယ်ဆိုလို့ရှိရင်တကောင်ဆင်းနေပါရင်လည်းဝေးကြမှဖြစ်ဖြစ်မယ်အခုတော့လည်းကိုဗစ်ကြောင့်အိမ်ပြန်ရောက်နေရဆိုလို့ရှိရင်လည်းအပြုံထွက်ရမှကြောက်လို့အစိုးရရုံသွားရမှကြောက်လို့နော်ဟိုကိုယ့်ထွေးဥရုံတွေကိုသွားရမှရက်ခွက်ရုံတွေကိုသွားရမှမသိလို့ကြောက်လို့အဲ့အမျိုးတွေအစားအစာရှိကြမှာပေါ့ဒါပေမဲ့သူတို့ရဲ့မဲပေးသူတို့ကအကယ်၍တရားရခဲ့တော့မဲပေးရဆိုလို့ရှင်တော့သူတို့ကအကြီးမားဆုံးအတန်ဖြစ်တယ်ပေါ့နော်သူတို့ရဲ့ဒီထိရောက်မှုကအကြီးမားဆုံးဖြစ်ဟုတ်ပြီဒါပေမဲ့လောလောဆယ်မှာကျွန်တော်တို့ပေါ့နော် ဒီလူငယ်တွေရောတကယ်ဟိုရှေ့တန်းတင်ပြီးတော့တကယ် address လုပ်နေလားတကယ်ဟိုပဲဒီပေါ့နော်ဟိုစွန့်နေပွဲရဲ့မှာပါသလားဆိုလို့ရှိရင်ကျွန်တော်တို့အခုထိဟိုပဲလူငယ်အနေနဲ့မှာအဲ့လောက်ကြီးမပါသေးဘူးအဲ့လောက်ကြီးထိတ်ပြီးတော့ပို့သွားတာမရှိသေးဘူးကျွန်တော်တို့ဒီလူငယ်တွေပေါ့နော်အမ်သူတို့အနေနဲ့မှာအခုလောလောဆယ်အားဟိုဘယ်ကန်တော့အဓိကအလေးထားပြီးတော့မဲပေးရမယ်ဆိုတော့ကျွန်တော်အနေနဲ့ရှင်းရှင်းလင်းလင်းမပြနိုင်သေးဘူးဖြစ်နေပြန်ဟိုဘာလို့လဲဆိုလို့ရှိရင်ကျွန်တော်တို့ကလူငယ်တွေကဘောနော်ဟိုဘယ်ကဏ္ဍမှာဟိုဘလို့ဝင်မလဲဟုတ်တယ်မဟုတ်ဘလို့ဝင်မလဲဆိုလို့ရှိရင်တော့ဘယ်ပါတီကဘလို့လက်ခံကြမလဲဟိုပြီးတော့လို့ရှိရင်ဒီလူငယ်တွေရောကျွန်တော်အနေနဲ့မှာဟိုသူတို့လူငယ်လို့ပဲတတ်မှတ်မဲ့အစားမဲဆန္ဒရှင်တရားကိုမဲဆန္ဒရှင်တူးလို့ပြီးတော့တတ်မှတ်လို့ရှိရင်ပုံမကောင်းဘူးလား
ဟုတ်ကဲ့ရောဘာလို့ဆိုတော့ဟုတ်ကဲ့ရောတော်တယ်အချိန်ကလည်းကတ်သွားတယ်နော်ဆိုတော့ဟိုဖြစ်နိုင်ရင်နည်းနည်းလေးကျွန်တော်တို့ချုပ်ပြောသိတယ်နော်ဟုတ်ကဲ့ရောနော်ဆိုတော့ဒီမေးပုံကလည်းကျွန်တော်တို့ဒီအဓိကဟိုပါပေါ့ရှင်းရှင်းလင်းလင်းပြောလို့ရတဲ့မေးပုံမျိုးပါဆိုတော့မေးပုံကတော့ဒီပထမဆုံးကျွန်တော်ဒီမေးပုံဒီမက်ဒီတာမောင်နဲ့မက်ဆိုင်းမီပန်လို့ကိုနှစ်ယောက်ကိုကျွန်တော်အဓိကမေးပုံတစ်ခုမေးတယ်ပါဆိုတော့ကိုအောင်ခန့်ကလည်းမေးပုံတစ်ခုမေးတယ်အဲ့တော့မေးပုံမက်ဆိုင်းမီပန်နဲ့မက်ဒီတာမောင်ကိုမေးတဲ့မေးပုံကဒီကိုယ်တိုင်ကဒီလက်တော်ထဲကိုသွားဖို့ဒီရေကောက်ခံလို့သူ့ကိုလုံဆောင်နေတဲ့ကိုယ်စလဲလောင်းနေဖြစ်တယ်ပေါ့ဆိုတော့လူငယ်တွေလည်းဖြစ်ကြတယ်ပေါ့အဲ့တော့လူငယ်ကိုယ်စလဲလောင်းနေနေလွတ်တော်လေးကိုအားကြောင့်ပေါ့ကိုကျူးလာတာလေလွတ်တော်လေးရောက်သွားပြီဆိုလို့ရှိရင်လူငယ်တယောက်အနေနဲ့နိုင်ငံရေးကဘာတွေကိုတွန်းအားပေးပြီးဘာတွေကိုလုံဆောင်မှာလဲပေါ့ဆိုတော့ဟိုဒါလေးကိုဆက်တူတူချွတ်ချွတ်လေးပြောပြသေးတယ်ခင်ဗျာအဲ့တော့ဒီမက်ဆိုင်းနီပန်ရေတော့ပြောပြပါလား
ဟုတ်ကဲ့ဆိုတော့ကျမအနေနဲ့လွတ်တော်ထဲမှာရောက်သွားရင်တော့အဓိကလူငယ်ရေးနဲ့ပတ်သက်ပြီးမှကျမရဲ့မူဝါဒ6ချက်မှာပထမဆုံးအချက်ကလူငယ်ရေးနဲ့ပတ်သက်မှလုံဆောင်မှာဖြစ်တယ်ပေါ့နော်ဆိုတော့ဘာဖြစ်လို့ဒါလေးလုံဆောင်ရတယ်လဲဆိုတဲ့အခါမှာကျမတို့အမြတ်စီမံကိန်းကြီးတွေလုပ်တဲ့အခါမှာဆိုရင်ရန်ကုန်မလေးမှာပုံမှန်လုပ်တယ်ပေါ့နော်ပြီးတော့ဒါကအကောင့်ထဲပို့တဲ့အပိုင်းမှာဆိုရင်ဒါကတစ်နှစ်နှစ်နှစ်နဲ့ပြီးသွားတဲ့စီမံကိန်းတွေမဟုတ်ဘူးနှစ်ပေါင်းနှစ်20 30 50အမျိုးပေါ့နော်ဆိုတော့ဟိုကျမတို့ဒီနှစ်20 30 50ဆိုတဲ့အခြေအနေမှာအခုလက်ရှိကောင်းဆောင်နေတဲ့အသက်60ကျော်80ကျော်ဒီလူကြီးတွေဘက်ကအခြေအနေမဟုတ်တော့ဘူးပေါ့နော်အခုလက်ရှိကျမတို့ရဲ့လူငယ်တွေအခြေအနေဖြစ်နေပြီးတော့နောက်လာမဲ့လူငယ်တွေတက်လာမဲ့လူငယ်တွေရဲ့ဟိုနောက်ဆက်ဆိုးကျိုးနဲ့ခံစားရမယ့်အရာဖြစ်တယ်ဆိုတော့ဒါတွေကိုဆုံးဖြတ်ချက်ချတဲ့နေရာမှာကျမတို့ဟိုမပါဝင်တဲ့အခါမှာဒါလူငယ်တွေရဲ့ဟိုစိုးရိမ်ချက်ကိုကျမတို့ကပုံမဆိုးရင်လေဆိုတော့ဒါအနာဂတ်လူငယ်တွေအတွက်အခုလက်ရှိလူငယ်တွေကျမတို့ကပို့ပြီးမှစဉ်းစားလာရတဲ့အခါမှာဒါကျမအနေနဲ့ကတော့ဒါဆုံးဖြတ်ချက်ချတဲ့နေရာမှာလူငယ်တွေများများရောက်ရှိနိုင်အောင်လှုပ်ဆောင်ဖို့အတွက်ကျမမျှော်လင့်ချက်ထားတယ်ပြီးမှလည်းဒီဆုံးဖြတ်ချက်နေရာမှာရောက်ရှိဖို့အတွက်ဆိုရင်ဒါကနိုင်ငံရေးအရာလည်းအငင်းပွားရမယ့်အရာမဟုတ်ဘူးလို့ကျမအနေနဲ့သုံးသပ်တယ်ပေါ့နော်ဆိုတော့ဒါတွေကိုလှုပ်ဆောင်ဖို့အတွက်ဒါမှန်နေလို့ဆောင်တာဖို့ရှိနေတာပြီးတော့လူငယ်ဖွံ့ဖြိုးတက်ဖို့လို့ဆောင်ဖို့အတွက်ဆိုရင်ကျမတို့လူငယ်ဖွံ့ဖြိုးတက်လို့လှုပ်ဆောင်ဖို့ဆိုရင်ပညာရေးပါမယ်၊ကျန်းမာရေးပါမယ်၊စီးပွားရေးပါမယ်၊လူမှုရေးအခန်းကဏ္ဍပေါင်းစုံဘက်ကနေပေါ့နော်ဒါလူငယ်တွေအနေနဲ့ဖွံ့ဖြိုးတက်ဖို့အတွက်လှုပ်ဆောင်ရမယ်လို့ကျမနေမြင်တယ်ပေါ့နော်ပြီးတော့ကျမအနေနဲ့ကလွတ်တော်မှာဆိုရင်ပထမဆုံးအချက်လူငယ်အရေးနဲ့ပတ်သက်ပြီးမှလှုပ်ဆောင်ဖို့အတွက်ဆောင်ရွက်သွားပါမယ်ပေါ့နော
်ဟုတ်ကဲ့မအိတ်ကောင်ပါပါများလို့ရှိနေတယ်ခင်ဗျာ
အဲ့ဘာလို့ကျမတို့ကဒီရဲ့ဆိုတဲ့အရာကိုတည်ရံပြောနေရလဲကျမတို့ဘာကြောင့်အမျိုးသမီးဆိုတဲ့အရာကိုတည်ရံပြောနေရလဲဆိုတဲ့အရာကိုကျွန်တော်သိထားအဲ့ဥဆုံးတော့ပေါက်ထားဖို့ဆိုရယ်ကျမတို့ကလူငယ်ဆိုတာလူငယ်လူကြီးကွဲရတဲ့အမျိုးသားမျိုးသီးကွဲရတဲ့တော့ကဖြစ်နေမှုကမတူတော့ဘူးအလွားမတူတဲ့ခါကျဖြစ်နေမှုကမတူတော့အဲ့ဒီတိုင်းပဲဖြစ်တဲ့ဖြစ်ပြီးမှုတွေတန်ပြန်တက်ရောက်မှုရလဲမတူတော့အဲ့ဒါကြောင့်ကျမတို့ကဒီအရာတွေကိုတိချခွဲပြောနေရတာပေါ့နော်ဒီဒါမှမဟုတ်ရအောင်လို့စုတစီပဲပြောလိုက်တော့မှာပေါ့ဆိုတော့ဒီအစီအရာတောင်းကိုကျွန်တော်တို့ခွဲပြောနေရတာပေါ့နော်ဒီရေကောက်ပွဲဝင်တဲ့ဆလုပ်ကန်ကြီးထဲမှာလည်းပါတယ်နိုင်ငံရေးအစီအစဉ်တွေမှာပါတယ်နိုင်ငံရေးအစီအစဉ်တွေမှာလည်းပါတယ်ဆိုတော့ကျွန်တော်ရေကောက်ပွဲဝင်တဲ့ခါမှာနိုင်ငံရေးအစီအစဉ်သုံးခုတင်ထားတယ်လက်မှတ်၁ကလူမှုဖွံ့ဖြိုးရေးပေါ့နော် social welfare လက်မှတ်၂ကလူမှုတရားမျှတပေါ့နော် social justice လက်မှတ်၃ကတော့လူငယ်စုခွင့် minority right ပေါ့နော်ဆိုတော့ဒီအရာတွေကိုဘာလို့ကျွန်တော်တို့ပြောဆိုနေရလဲခါကြတော့ဒါတစုံလုံးနိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီကိစ္စတွေပြောဆိုဆွေးနွေးနေရတာဆိုတော့ဒီအရာတွေကိုဒါကျွန်တော်ကအကယ်၍ပေါ့နော်လွတ်တော်ထဲရောက်သွားရင်ဒီအရာတွေကိုကျွန်မလုပ်ပေးနိုင်တယ်ဆန့်ဆောင်နိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်မကဒီငယ်တယောက်ဖြစ်တယ်ကျွန်မကအမျိုးသမီးတယောက်ဖြစ်တယ်အလားတူပဲကျွန်မကနိုင်ငံကြီးကျွန်မတယောက်ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်မဒီနိုင်ငံထဲမှာလူငယ်တွေဘာလို့ရှိနေလဲဘာခံစားနေရလဲဆိုတဲ့အချက်ကိုကျွန်မသိတယ်နောက်တစ်ခုဒီနိုင်ငံထဲမှာအမျိုးသမီးတွေဘယ်လိုဒုက္ခရောက်နေလဲဘာလို့ဖြစ်နေဘယ်လိုပြည်ပြောင်းတောင်းလဲတင့်လဲဆိုတဲ့အရာတွေကိုကျွန်မသိတယ်ဆိုတော့အကယ်၍ကျွန်မကဒီနှစ်ခေါက်ဒီတစ်ခေါက်ပေါ့နော်2020မှာရွေးချယ်ခံသွားရမယ်ဆိုရင်ကျွန်မအနေနဲ့မြန်မာနိုင်ငံအတွက်
ဒီဆုံးကြီးအပြောင်းလဲကိုပြန်ဆောင်ပြလာနိုင်မယ်ဒီငွေတွေအတွက်သက်တော်ရဲ့မှာအဆက်ချက်ချက်လောက်လောက်ပြောပြနိုင်မယ်ဒီငွေတွေအတွက်ကောင်းဝင်တဲ့ဥပဒေတွေကိုပြည့်ဝကြချက်ပြနိုင်မယ်နောက်ပြည်ငယ်ပြည်ညာရေးပိုင်းဆိုင်ရာပြည့်ပြောင်းလဲမှုတွေကိုဒီမှာအနေနဲ့အကောင်းဆုံးဆောင်ပြလာနိုင်မယ်လို့ဒီမှာအနေနဲ့ဒီလိုဆက်ပါကြလိုက်ရှိတယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့
ကျေးဇူးတင်ပါတယ်အဲ့တော့ဒီလွတ်တော်တွေကိုသွားမယ်ဒီငွေကိုယ်စားလောင်းတွေကသူတို့ဘာကြောင့်သွားကြလဲဘာသွားလွတ်တော်တွေမှာဘာတွေလုံဆောင်မယ်ဆိုတော့ပြောပါတယ်ပေါ့ဆိုတော့ content အနေနဲ့ကဒီလူငယ်တယောက်အနေနဲ့ဒီ2020လောကဒီတွတ်တော်တွေနိုင်ငံရေးမှာဒီနိုင်ငံရေးအပြောင်းလဲတွေမှာဘာတွေကိုညှော်လင့်ထားတာရှိတယ်ဗျာဘာတွေမြင်တွေ့ချင်တာရှိတယ်ဒါလေးလည်းဆွေးနွေးပေးပါအောင်ဗျာအ
ဲ့မှာကျွန်တော်တို့ဒီညှော်လင့်ချက်အနေနဲ့ပေါ့နော်ကျွန်တော်တို့လူငယ်တယောက်အနေနဲ့ယူကောက်ဝင်မပါတော့လည်းပဲနေပေးဖို့ကြည့်ပြီးတော့ဆောင်းလေ့လာပြီးတော့ပဲညှော်လင့်ချက်တွေထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဘလို့တိတိကျကျဘာတွေကိုအကောင့်ထဲပေါ်ပေးမယ်ပေါ့နော်ဆို topic အရခေါင်းစဉ်လိုက်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ဖွံ့ဖြိုးရေးကိုပဲကျွန်တော်တို့တော်တော်များများလေ့လာစိတ်ဝင်စားကြမယ်လို့ကျွန်တော်ကိုယ်တိုင်လည်းကိုညှော်လင့်တဲ့အတွက်တခြားလူတွေလည်းဒီလိုပဲညှော်လင့်မယ်လို့ကျွန်တော်ထင်ပါတယ်။ဖွံ့ဖြိုးရေးမှာဆိုလို့ရှိရင်တော့ကျွန်တော်အနေနဲ့မှာဟလာဒီပညာရေးကဏ္ဍမှာဖွံ့ဖြိုးရေးပညာရေးအစနစ်ကိုဘယ်လိုပြုပြင်ပြောင်းလဲဘယ်လိုပြောင်းမြင်မလဲပေါ့နော်။ဘာကိုပြောင်းလဲမလဲထက်ကိုဘယ်လိုပြောင်းလဲမလဲဟောကျွန်တော်ကသိချင်ပါဘူး။အဲ့ဘယ်လိုကလဲကျွန်တော်တို့အဲ့လူချင်းတဲ့ဟိုဆန္ဒရရပေါ့နော်။အဲ့ဟိုကိုက်ညီရလားဆိုတော့လည်းသိချင်တယ်။ဒီလိုလူသမားအခွင့်ရေးရောကျွန်တော်တို့ဘယ်လိုပြုပြင်ပြောင်းလဲမလဲ။နောက်ကျွန်တော်အနေနဲ့မှာဒီကျန်းမာရေးကဏ္ဍကလည်းကျွန်တော်အခုသူတို့ကိုဗစ်ကာလမှာဖြစ်လာတဲ့အတွက်ဆိုရင်ကမှဒီလိုမျိုးအလုံနဲ့ကျန်းမာရေးကလည်းချိန်နေရပါလေအလုံးလုံးနေတော့လောလောဆယ်ဟိုကလာခရမယ်ကိုယ့်ရဲ့ကျန်းမာရေးကိုစေဘဝကကိုရှင်းပြနိုင်မယ်ဒါပေမဲ့အလုံးမလုံးတော့ဆိုတဲ့အချိန်ကြာလို့ရှိရင်ကျွန်တော်တို့ကကျန်းမာရေးကိုဘယ်လို view ဆိုင်မလဲကျွန်တော်ဒီကျန်းမာရေးကလည်းအဲ့ဒါကြောင့်အရေးကြီးလာရဲဆိုတဲ့အတွက်လူငယ်တော်လည်းပဲဒီကျန်းမာရေးကငယ်တော်လည်းပဲဟိုတာမာရယ်ကွာဆိုတဲ့အာမျိုးမဟုတ်တော့ဘူးသူတို့ကကိုဗစ်ဖြစ်လာတဲ့အခါမှာဆိုလို့ရှိရင်ဒီဟာပို့ပြီးတော့အရေးကြီးလာမယ်လို့ထင်တယ်အဲ့လိုပဲအစအစရေးပြန်ရှိမယ်ဆိုလို့ရှိရင်ကျွန်တော်ဒီဖွံ့ဖြိုးရေးမှာအဓိကဒီအလုပ်ပေါ့နော်အလုပ်ခွင့်ရေးပေါ့ခွင့်ရေးတွေပါကြောစီးပွားရေးကိုဘယ်လိုဖွံ့ဖြိုးကြမလဲဆိုကျွန်တော်တို့မှာစီးပွားရေးအကျတဲ့ရတယ်ဒီဒီညက်ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာကျွန်တော်ဖိအားကြောင့်ပေါ့နော်ကျွန်တော်ဒီရခိုင်အရေးနဲ့ပဲဖြစ်ဖြစ်တခြားရေးအကြောင်းအကြောင်းကြောင့်ဖြစ်ဖိအားတွေဖြစ်လာတဲ့အတွက်ဒီစီးပွားရေးကျဆင်းလာတာကိုတွေ့ရတယ်အထူးသဖြင့်ဒီညက်မှာဆိုရင်ကိုဗစ်ကြောင့်တော်တော်စီးပွားရေးကျကြမှာပို့အရင်ဖြစ်တဲ့ပို့ပြီးကျတယ်ဆိုတော့ဒါတကဘာလုံးမှာကျမဲ့ဟိုဆန်လုံးနဲ့ဖြစ်နေရဆိုကြတော့စီးပွားရေးကိုဘလို getting or blue ဟိုပြန်ပြီးတော့ဟိုမကြည့်မလဲပေါ့နော်ကျွန်တော်လူငယ်ရောကျွန်တော်ဒီလူခွင့်ဒီအလုပ်ခွင့်ရေးပြန်ရအောင်ဘလို့လုပ်ပေးကြမလဲဆိုတဲ့အခါမှာကျွန်တော်အဲ့အလေးကိုသိစိတ်လေးကိုသိချင်တယ်လို့ထင်နေမယ်ဟိုကဘလို့လုပ်မလဲဆိုတော့ဘာတွေလုပ်မလဲဆိုတော
့ပြန်ပြီးလို့ရမှာပြန်ဟုတ်ကဲ့
ဟုတ်ကဲ့အဓိကတော့ကျွန်တော်ပြောချင်တာပေါ့နော်အဲ့နီလန်းလေးတွေပေါ့ဘယ်လိုလေးတွေလဲဆိုတော့ detail လေးကိုကျွန်တော်ကိုသိရအောင်ကိုစဉ်းကြည့်မယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာအခုဆွေးနွေးသွားတဲ့အချိန်မှာတော်တော်လေးကိုစတုံးနေနေရှိပါတယ်။ဒါပေမဲ့လည်းဆက်လက်ဆွေးနွေးကြရတယ်ဟိုရှီကောင်းရှိနေပါမှာဆိုတော့ဒါပေမဲ့ကျွန်တော်အချိန်ကတော့ကတ်နေရတဲ့ကြောင့်ဒီဆွေးနွေးပွဲကိုဒီမှာပဲပြန်မှာဖြစ်ပါတယ်။အဲ့တော့ပေါင်းဝင်ဆွေးနွေးပေးကြတဲ့ဒီကိုအောင်ခန့်မဆိုင်လူဘက်မက်အစ်ဒီဆာမောင်အားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးတင်ပါတယ်နော်။ကျေးဇူးတ
င်ပါတယ်ရှင်အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါ COVID-19 ကူးစက်မှုကြောင့် Watery စစ်ဆေးရုံမှာတက်ရောက်အကူအသတ်ခံနေတဲ့ American သမ္မတ Donald Trump ဟာကျန်းကျန်းမာမာရှိကြောင်းစနေနေ့ကဆေးရုံရှိတရင်စာရှင်းလင်းပွဲမှာသူ့ရဲ့သမားတော်တွေကပြောပါတယ်အခုအချိန်မှာသူနဲ့ဒီဆေးရုံကသမားတော်ကြီးတွေဟာသမ္မတရဲ့အခြေအနေတိုးတက်မှုရှိတဲ့အတွက်တိတ်ကိုဝမ်းညောင်းနေကြောင်းနဲ့ကျတဲ့ပရိနေကသမရမှာဒီရောဂါအကူးဆက်ခံရကြောင်းစစ်ဆေးတွေ့ရှိခဲ့ရတဲ့နောက်သမရဟာချောင်းနဲ့ငယ်ဆိုးတယ်လို့အသက်ရှူတာနည်းနည်းခက်ပြီးပင်မနှောင်းနေမှုရှိခဲ့ပေမယ့်အခုတော့အားလုံးကောင်းသွားပြီးအချိန်နဲ့တိုးတက်မှုရှိတယ်လို့သမရရဲ့သမားတော်ကြီးဒေါက်တာရှောင်းကွန်လီကရှင်းပြခဲ့တာပါဒါပေမဲ့သမရကိုဗနေ့လောက်ဆက်ပြီးဆေးဥမှာထားမယ်ဆိုတာမသိသေးဘူးလို့ပြောပါတယ်တောက်ကြန်နေ့မှာအမေရိကန်သမရဒေါ်နယ်ထရမ့်နဲ့သမရကရောမယ်လာနီယာထရမ့်တို့COVID-19 အကူးဆက်ခံရကြောင်းသတင်းတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲကမ္ဘာတစ်လောကခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုဂ္ဂိုလ်တွေကသမရနဲ့သမရကြော်တို့အမြန်ပြန်ပြီးချမ်းသာစေဖို့ဆုမွန်ကောင်းတွေတောင်းပေးနေကြတယ်လို့စနေနေ့မှာတော့တရုတ်မြောက်ကိုရီးယားနဲ့နယူးဇီလန်ခေါင်းဆောင်တွေကပါဆုတောင်းပေးခဲ့ကြပါတယ်။ COVID ကူးဆက်မှုတိုးလာနေတဲ့မြန်မာနိုင်ငံအတွက်ယောဂါတက်ဖြည့်ရေးဆိုင်ရာနည်းပညာနဲ့ဆေးဝါးတွေကိုအိန္ဒိယကထောက်ပံ့သွားမှာဖြစ်တယ်လို့မြန်မာနိုင်ငံတည်း COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်အောင်လဲကူညီပံ့ပိုးပေးသွားမယ်လို့အိန္ဒိယနိုင်ငံကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ချက်တပြေးနေ့အွန်လိုင်းကသတင်းပြုလုပ်တဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေကြားဆွေးနွေးပွဲမှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးကကတိပေးပြောကြားလိုက်တာပါ။ဒ တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေပါတယ်ဒေါက်တာရှင်ပေါင်းစစ်ချမ်းသာကိုကျန်းမာကြပါစေကျွန်မရှင်ရသက်ပါ
This program has come to you from the Voice of America, Washington.